Welcome to the Voice of America in Burmese.
ဘေးရန်နေကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုကနေပြီးတော့2023ခုနှစ်ဇန်နဝါရီလ19ရက်ကြာသပတေးနေ့နံနက်ခင်အစီအစဉ်တွေကိုစတင်ပြီးတော့ထုတ်လွှင့်နေပြီဖြစ်ပါတယ်။ကျွန်တော်တို့ဒီအစီအစဉ်ကိုရုပ်သံဖြစ်နေလဲတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်အစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇွန်မိုးကျော်ပါ။ဒီနေ့သတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြသွားမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်ပဋိပက္ခတွေဖြစ်ပြီးစီးပွားရေးတွေကျဆင်းနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကနောက်ဆုတ်ပေးပြီးအခြေချင်းရှိတဲ့သူတွေကိုတိုင်းပြည်ကိုဥစားဝင်ပေးဖို့အင်ဒိုနီးရှားအခြေတန်းဝန်ကြီးတူကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်အတွက်စစ်လက်နဲ့ပစ္စည်းတွေလွှဲပြောင်းပေးရတာမျိုးခွင့်ပြုတာမရှိဘူးလို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဌာနကတော့ပြောဆိုပါတယ်မလေးရှားကိုကိုယ်ဝန်မဲ့မြန်မာနိုင်ငံသား30လောက်ယင်ထိမ့်ပေါက်ပြီးထိုင်းနိုင်ငံမှာအဖမ်းခံရပါတယ်ယူကရိန်းမှာတော့ရဟယင်ပြတ်ကျတဲ့အတွက်ပြည်ထရေးဝန်ကြီးအပါအဝင်တချို့ကွယ်လွန်သွားခဲ့ပါတယ်ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီထိုင်းနိုင်ငံမှာလောင်စာဆီတင်လာတဲ့ရင်သင်းမောပေါက်ကွဲမှုကြောင့်မြန်မာရွှေပြောင်းလုံသမားတချို့တည်ဆုံသွားရတဲ့သတင်းပေးပို့ချက်မှာကြားမှာကတော
့အဲ့ဒီမောဟာပိုက်လိုင်းဂီစော်တဲ့အလုပ်ကိုလုပ်နေကြတာပေါ့အဲ့ဒီရောက်သုံးကြရအဲ့လိုလုံလုံနေကြတော့မှာပဲဆီလက်ကြံကနေသတင်းကြီးအောင်ပေါက်ကွဲခဲ့တာပေါ့
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါကမ္ဘာရာသီဥတုညီလာခံနဲ့ပတ်သက်တဲ့တုတ်ပြန်ချက်တွေဒီယူကရိန်းစစ်ပွဲအရေးမှာကမ္ဘာနိုင်ငံကြီးတွေနေတို့နိုင်ငံအဖွဲ့ဝင်တွေကဘယ်လိုစီရေးအရာအကူအညီပေးသွားမလဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေထုတ်လင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုစော်မိုးကြော်နဲ့အတူတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းမှာဗုဒ္ဓဟူးနေ့ကမြို့တော်ခီဖျက်အပြင်ဘက်မှာရဟယင်ပြတ်ကျခဲ့တဲ့အတွက်ပြည်ထရေးဝန်ကြီးဒီနစ်မက်စတီယာစကီအပါအဝင်14ဦးသေဆုံးခဲ့ပါတယ်။သမရဇာလင်စကီကတော့အလွန်ဆိုးရွားတဲ့ခြေကွဲစရာအဖြစ်အပျက်လို့ပြောဆိုပါတယ်
။ဆန်နန်ရှာစတင်ဂူဘတ်ဆေဗီနာဗီနာပရစတဗနာနဲ့ချင်းချင်းနပိုလီမို
ဒါဟာမတော်တဆမှုမဟုတ်ပါဘူးစစ်ကြောင့်ဖြစ်ရတာပါစစ်ပွဲဟာပုံစံမျိုးစုံနဲ့တရားမှုရှိပါတယ်စစ်မြေပြင်မှာတင်မဟုတ်ပါဘူးစစ်ပွဲကာလမှာမတော်တဆမှုဆိုတာမရှိပါဘူးအားလုံးဟာစစ်ကြောင့်ဖြစ်ရတဲ့ရလဒ်တွေပါပဲလို့တမရဇာလင်စကီကဆွစ်ဇာလန်နိုင်ငံဒါဗိုးစ်မှာကျင်းပနေတဲ့ကမ္ဘာစစ်ပွဲညီလာခံကိုအွန်လိုင်းကနေဗီဒီယိုနဲ့ပြောကြားစဉ်ထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်ရဟင်ဟာမနက်ခင်းမြူတွေအုံဆိုင်နေတဲ့အချိန်ဘရိုပေရီမြို့မှာရှိတဲ့ကလေးရင်းချောင်းအနီးပြတ်ကျခဲ့တာဖြစ်ပါတယ်သေဆုံးသူတွေထဲမှာပြည်ထရေးဝန်ကြီးအပြင်ဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတွေအပြင်မြေပြင်ကကလင်းငယ်တူလဲတည်ဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါရယ်ရာသီဥတုကြောင့်လားစစ်ပွဲနဲ့ပတ်သက်ပြီးပြစ်ကတ်ခံရတာလားဆိုတာကိုမသိရှိရသေးကြောင်းနဲ့တမရဇာလင်စကီကတော့အသေးအချာစုံစမ်းစစ်သေးဖို့ညွှန်ကြားထားတယ်လို့ Telegram လူမှုကွန်ရက်ကနေတဆင့်ပြောဆိုထားပါရယ်အခုလိုလေရင်ပြတ်ကျမှုကြောင့်ယူကရိန်းပြည်ထောင်စုဝန်ကြီးအပါအဝင်တည်ဆုံးခဲ့တဲ့အတွက်အထူးဝမ်းနဲ့မိတဲ့ကြောင်း American တမရဂျိုးဘိုင်ဒန်နဲ့တမရကတော့ဂျေးဘိုင်ဒန်တို့ကလည်းပြောဆိုထားပါရယ်
အမေရိကန်နိုင်ငံဘန်ဒါယီဝန်ကြီးဂျဲလက်ယလန်နဲ့တရုတ်ဝန်ကြီးချုပ်ဖြစ်တဲ့လီယူဟေရိုဟာဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဗိုဒူးနေကတွေ့ဆုံပြီးတော့ဥရုယာသီထိန်းသိမ်းဆိုင်ရာအသုံးစိတ်ဘန်ဒါငွေကြေးပြဿနာတွေကိုအတူတကွဖြေရှင်းသွားဖို့ကတိပြုခဲ့ကြပြီးကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားပွင့်လင်းတဲ့ဆက်ဆံရေးလမ်းကြောင်းကိုဆက်ဖွင့်ထားဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးသီးသန့်ဆွေးနွေးမှုမတန်ခင်ဝန်ကြီးယလန်ကတရင်နောက်တွေကိုပြောကြရမှာတော့နှစ်နိုင်ငံကြားသဘောထားကွဲပြားမှုတွေရှိပေမဲ့ပြည်ပကတွေဖြစ်လာတဲ့အထိတော့နှစ်ဖက်ပြန်ဆိုင်မှုမျိုးကိုတားဆီးကာကွယ်သွားဖို့နှစ်ဖက်စလုံးမှတာဝန်ရှိတယ်လို့တရင်နောက်တွေကိုပြောကြားခဲ့ပါတယ်ဆွေးနွေးမှုတွေနဲ့သဘောထားအမြင်အပြန်အလှန်ဖလှယ်ရေးကိုထိန်းသိမ်းထားနိုင်ဖို့တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပြီးဘုံသဘောတူညီချက်တွေရရှိဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းလူကပြောကြားခဲ့ပါတယ်ရန်လန်နဲ့လူတို့အခုလိုမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုဟာပြီးခဲ့တဲ့နိုဝင်ဘာသမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့တွေ့ဆုံမှုပြီးနှစ်နိုင်ငံကြားအဆင်မြင့်ပုဂ္ဂိုလ်တွေရဲ့တွေ့ဆုံမှုလည်းဖြစ်ပါတယ်။သူတို့နှစ်ဦးတွေ့ဆုံမှုအတွင်းဖွံ့ဖြိုးဆဲနိုင်ငံတွေမှာလုပ်နေတဲ့တန်ရှင်းလောင်စာသုံးဆွဲမှုပြောင်းလဲရေးကဏ္ဍအတွက်ငွေကြေးထောက်ပံ့ရေးကိစ္စမှာတရုတ်နဲ့အမေရိကန်တို့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူခဲ့တယ်လို့ဇူရစ်စီဝေးဘက်ကတက်ရောက်ခဲ့တဲ့အမေရိကန်ဘဏ္ဍာရေးဌာနကပြောပါတယ်။
ကုလသမဂ္ဂမှအမျိုးသမီးတဦးအနေနဲ့အမြင့်ဆုံးတာဝန်ရှိတဲ့ဒုတိယအတွင်းရေးမှူးချုပ်အမီနာမိုဟာမက်ဟာအာဖဂန်နစ္စတန်နိုင်ငံကိုပြီးခဲ့တဲ့ရက်ကရောက်ရှိသွားပြီးတာလီဘန်နိုင်ငံခြားရေးဝန်ကြီးအာမီယာခန်မူတာဘီနဲ့တွေ့ဆုံကအာဖဂန်မှာအမျိုးသမီးတွေကိုပညာသင်ကြားခွင့်နဲ့အလုတ်ကင်လုတ်ကင်ခွင့်ပိတ်ပင်တာတွေအပေါ်နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့လူလားချက်တွေကိုဆွေးနွေးခဲ့ပါတယ်။အာဖဂန်မှာအမျိုးသမီးတွေကိုကောလိပ်နဲ့တက္ကသိုလ်တက်ခွင့်ပိတ်ခဲ့သလို NGO ခေါ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအလုတ်လုတ်ခွင့်ပိတ်ပင်ခဲ့ပြီးလပိုင်းအကြာမှာဒုတိယအတွင်းရေးမှူးချုပ်ကအခုလိုအာဖဂန်ကိုတွားရောက်ဆွေးနွေးတာဖြစ်ပါတယ်။တာလီဘန်နိုင်ငံခြားရေးဝန်ကြီးမူတာဘီကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တာလီဘန်တွေအပေါ်ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ပြစ်တင်ဝေဖန်ခဲ့ပါတယ်။တာလီဘန်ကိုအစိုးရအဖြစ်အသိမှတ်မပြုသလိုငွေကြေးဆိုင်ရာပိတ်ဆို့မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေမှာအခက်အခဲတွေဖြစ်ရတယ်လို့ပြောဆိုပါတယ်။ဒါအပြင်မိန်းကလေးတက်တန်းလောက်ကြောင်းပတဲရတာကိုပြောဆိုနေပြီးကြံကြောင်းတက်နေတဲ့ယောက်ျားကလေးမိန်းကလေး၉တန်းလောက်ရဲ့အခက်အခဲတွေကိုမငဲ့ကွက်ဘူးလို့တာလီဘန်နိုင်ငံခြားရေးဝန်ကြီးကပြန်လည်ပြစ်တင်ခဲ့ပါတယ်။အစ္စလာမစ်အစိုးရတာလီဘန်တွေကမိန်းကလေးတွေကိုအလဲတန်းအထက်တန်းနဲ့တက္ကသိုလ်ကောလိပ်တွေကိုတက်ရောက်ပညာသင်ကြားခွင့်ပိတ်ခဲ့သလို NGO အပါအဝင်တချို့နေရာတွေမှာအလုပ်လုပ်ကင်ခွင့်တွေပိတ်ပင်ခဲ့ပါတယ်။ကုလသမဂ္ဂဒုတိယအဝေးအတွင်းရေးမှူးချုပ်အမီနာမိုဟာမက်ဟာအာဖဂန်အရေးအတွက်တူရကီကာတာပါကစ္စတန်စတဲ့နိုင်ငံကတာဝန်ရှိသူတွေအပြင် OIC အစ္စလာမစ်အဖွဲ့အပြင်အဝေးရောက်အာဖဂန်တွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ
်။နေဇာဒေသတိုက်ခိုက်မှုအတွင်းအီရန်ခြေစိုက်စစ်သွေးကြွတွေရဲ့ပစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား၄ဦးသေဆုံးခဲ့ကြောင်းပါကစ္စတန်အာဏာပိုင်တွေကဗိုလ်ထုနေကပြောပါတယ်။ပစ်ခတ်မှုဟာပါကစ္စတန်နေဇာဘလူချီစတန်ခရိုင်အနောက်တောင်ဘက်ပန်ဂူအာဒီတာမှာဖြစ်ခဲ့တာလို့ပါကစ္စတန်စစ်တပ်ရဲ့သတင်းထုတ်ပြန်ချက်ကဆိုပါရယ်အကြမ်းဖက်သမားတွေဟာအီရန်မျိုးကိုအတုံးပြုပြီးနေဇာမှာကင်းလှည့်နေတဲ့ပါကစ္စတန်လူညုံရေးတပ်ဖွဲ့ရင်နန်းကိုပစ်ခတ်ခဲ့တာလို့စစ်တပ်ကြေညာချက်မှာဖော်ပြပါရယ်အဲ့ဒီအကြမ်းဖက်သမားတွေကိုအီရန်ဘက်ကရှာဖွေအရေးယူပေးဖို့ကိုလည်းတောင်းဆိုထားပါရယ်ဒီပစ်ခတ်မှုကဘယ်သူလက်ချက်လဲဆိုတာဘယ်သူကမှထုတ်ပြောတာမျိုးမရှိသေးပါဘူးပါကစ္စတန်ဘက်ကဆွဆွဲပြောဆိုခြင်းနဲ့ပတ်သက်လို့အီရန်ဘက်ကတစုံတရာတုတ်ပြန်တာမျိုးလည်းမရှိသေးပါဘူးအီရန်ကိုစန့်ကျင်နေတဲ့ဆွန်နီမွတ်စလင်စစ်သွေးကြွတွေကသာနေဇတ်ဒေသပါကစ္စတန်နယ်မြေဖြစ်တဲ့စစ်စတန်နဲ့ဘလူချစ်စတန်ဒေသမှာပုံခုပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတယ်လို့အီရန်တို့ဘက်ကဆွဆွဲပါတယ်အခြားဒေသအခြားသတင်းတရက်မှာတော့ဘလူချစ်စတန်ပြည်နယ်ဟိုရှက်ဒေသမှာအကြမ်းဖက်သမားပုံခုနေတယ်ဆိုတဲ့သံတရားနဲ့နေအိမ်တစ်ခုကိုပါကစ္စတန်စစ်တပ်ကဝင်ရောက်စီးနှင်းရာမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ပါကစ္စတန်စစ်သား၄ဦးတေဆုံးသွားရတယ်လို့ဆိုပါရယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 9335နဲ့93835.49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဗုဒ္ဓဦးနေ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်နိုင်ငံတကာပိတ်ဆို့အရေးယူမှုတွေခံရပြီးအတန်းဖက်ပဋိပက္ခတွေပြင်းထန်နေတဲ့အတွက်စီးပွားရေးထိုးကျနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကနောက်ပြန်ဆုတ်ပေးပြီးအရေးအချင်းရှိတဲ့ခေါင်းဆောင်တွေကိုတိုင်းပြည်ကိုဥဆောင်ခွင့်ပေးဖို့မြန်မာစစ်တပ်အနေနဲ့စဉ်းစားသင့်တယ်လို့အင်ဒိုနီးရှားရဲ့အကြီးတန်းဝန်ကြီးတဦးလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းတဦးလည်းဖြစ်တဲ့ဝန်ကြီးလူဟတ်ပန်တီတန်ကဆွစ်ဇာလန်နိုင်ငံဒါဗိုးစ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမှာဗိုလ်ထုနေကမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုရာမှာထည့်သွင်းပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့စနေတုန်းကအင်ဒိုနီးရှားမှာအစိုးရရဲ့ကန္တာအလုံးကိုစစ်တပ်ကချုပ်ကင်ထားတာကိုလက်လွတ်ပြီးအပြောင်းအလဲလုပ်ခဲ့တဲ့အင်ဒိုနီးရှားရဲ့ဥပမာကိုမြန်မာစစ်ကောင်းဆောင်တွေအနေနဲ့အတူယူသင့်တယ်လို့လည်းသူကပြောဆိုခဲ့ကြောင်း Bloomberg သတင်းမှာဖော်ပြထားပါတယ်။အစိုးရရဲ့နေရာတိုင်းမှာစစ်တပ်ကလူတွေနေရာယူချုပ်ကင်ထားပြီးဒီလူတွေကအရေးချင်းမရှိဘူးဆိုရင်ဘာဖြစ်လို့တမရလုတ်ပြီးဥဆောင်နေအောင်မှလဲလို့ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်ပင်လယ်ပြင်နဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဖြစ်တဲ့လူဟတ်ဘန်ချီတန်ကဆွေးနွေးပွဲမှာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်နဲ့ပတ်သက်ပြီးမှတ်ချက်ပေးပြောကြားခဲ့ပါတယ်ဒီပြောဆိုချက်နဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးအင်ဒိုနီးရှားမှာဆစ်အာနာရှင်ဆူဟာတို1998ခုနှစ်ကနှုတ်ထွက်သွားပြီးနောက်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ပါတယ်။ဆူဟာတိုဟာ1966ခုနှစ်ကတည်းကအာနာကိုရယူခဲ့တာပါ။အင်ဒိုနီးရှားဟာ2023ခုနှစ်အတွက်အာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌလည်းဖြစ်ပါတယ်။
မြန်မာစစ်တပ်အတွက်စစ်လက်နဲ့ဒါမှမဟုတ်
စစ်ပတ်ဆိုင်ရာအတွက်အသုံးပြုနိုင်မယ့်အရာတွေကိုလွှဲပြောင်းပေးအပ်တာမျိုးစင်ကာပူနိုင်ငံကခွင့်ပြုတာမရှိခဲ့ကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်မြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေမှာအသုံးပြုတဲ့စစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းတွေထုတ်လို့ရမှာစင်ကာပူအပါအဝင်နိုင်ငံပေါင်း73နိုင်ငံထက်မနည်းကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ SACM ခေါ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကတနင်္လာနေ့မှာအစိုးရခံစားတစ်စောင်ထုတ်ပြန်ခဲ့တာကိုစင်ကာပူနိုင်ငံသားကြီးဝန်ကြီးဌာနကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်စစ်လက်နက်တွေနဲ့စစ်ဘက်မှအသုံးပြုနိုင်တဲ့အရာတွေဟာလက်နက်မဲ့ရပ်သားပြည်သူတွေကိုနှိမ်နှင်းတဲ့အကြမ်းဖက်လုပ်ရမှအသုံးပြုနိုင်တာကြောင့်အရန်အန်ဒီရဲ့များကြောင့်လဲစင်ကာပူနိုင်ငံသားကြီးဌာနပြောခွင့်ရကဆိုပါတယ် SACM ရဲ့အစိုးရခံစားပါအချက်တွေကိုလေ့လာဆန်းစစ်နေပြီးစင်ကာပူရဲ့နဲ့ပတ်သက်တာတွေဟာမြန်မာနိုင်ငံမှာ2021ဖေဖော်ဝါရီဆက်အနာမသိငင်ကအချက်လက်တွေဖြစ်ကြောင်းကနဦးလီလာကျမ်းမှာတွေ့ရှိရတယ်လို့ပြောပါတယ်စင်ကာပူနဲ့မြန်မာစီးပွားရေးဆက်ဆံမှုတွေဟာစစ်တပ်ကအာဏာမသိငင်အထိရှိခဲ့ကြောင်းနဲ့မြန်မာနိုင်ငံကိုစစ်လက်နဲ့စီးဆင်းမှုမရှိအောင်တားဆီးရေး2021ဇွန်လတဲ့ကုလအထူးထည်ညီလာခံရဲ့ဆုံးဖြတ်ချက်ကိုစင်ကာပူကထောက်ခံခဲ့ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းဆွန်ကလာပြည်နယ်ဟာယန်မြို့ကတဆင့်မလေးရှားနိုင်ငံနဲ့ကုတ်ခိုးဝင်မှုစူးစမ်းကြတဲ့မြန်မာ30လောက်ပါတဲ့လူကုန်ကူးလာတဲ့ကားတစ်စီးဖတ်တနုံမြို့နယ်မှာတိမ်းပေါက်ခဲ့တာမြို့နယ်ထဲမှာတိမ်းပေါက်ခဲ့တာကြောင့်တချို့ထိခိုက်ဒဏ်ရာရပြီးကားပေါ်ပါလာသူတွေကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဒီကိစ္စကိုသိရှိထားတဲ့ထိုင်းနိုင်ငံတောင်ပိုင်းကရွှေပြောင်းအလုံသမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပယီကအခုလိုပြောပြပါတယ်
အဲ့လိုမတော်တဆတိမောက်တဲ့ခါလက်ကျိုးသွားတာပေါ့တရားကြတော့မသိဘူးဒါပေမဲ့တင်းဆုံးတဲ့အတိုင်းတာဒီဖြစ်နိုင်နေတယ်တရားပြင်းနေတယ်ပြင်းနေမှာကျန်တဲ့သူတွေကတော့ဟိုကြောက်လန့်ပြီးတော့ထွက်ပြေးကြတာပေါ့ဗျာဒီအနည်းငယ်နာမှာရှိတဲ့သူတွေကရစ်စခန်းကိုလှမ်းပြီးတော့ဖုံးဆက်တိုင်တဲ့အခါကျိုးသွားတဲ့သူကိုကျွန်တော်ဒီဖတ်တလို့အစီအစဉ်ကိုခေါ်သွားပြီးတဲ့အခါသူတို့ကစစ်ကူတမန်ကိုပြုတ်လုတယ်ပြေးပြေးသွားတဲ့ခကြီးတွေအန်တီကြီးတွေကိုအကုန်လုံးနစ်နေရှာကိုပဲအလုံးကိုခန်းစီရမိတယ်
ဒီမြန်မာနိုင်ငံသားတွေကိုလူကုန်ကူးသူတွေကမလေးရှားနိုင်ငံတဲကိုပို့ဆောင်ဖို့အတွက်ခေါ်ဆောင်လာတာဖြစ်တယ်လို့လည်းဆိုပါရယ်တည်ဆုံသူတွေရှိတယ်လို့သတင်းရပေမဲ့ဒီကြားအတိပြုနိုင်ခြင်းတော့မရှိပါဘူ
းပြီးခဲ့တဲ့တနင်္ဂနွေနေ့လေရင်ပြတ်ကျတဲ့ဖြစ်စဉ်အတွင်းအသက်တည်ဆုံခဲ့ရသူတွေရဲ့ရုံအလောင်းကိုတောင်ဝန်ရှိသူတွေကခွဲစိတ်စစ်ဆေးနေတာမပြီးနိုင်သေးတဲ့အတွက်မိသားကြိုဖို့စောင့်ဆိုင်းနေရတဲ့မိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေဟာစိတ်မရှည်နိုင်ပဲဖြစ်နေကြပါတယ်လေးအကြလာတဲ့အချိန်ထိအာနာပိုင်းနေစီကတုံ့မြန်တမ်းမကြရသေးတဲ့အတွက်ပူဆွေးတော့ကရောက်နေတဲ့မိသားစုဝင်တွေဒေါသထွက်နေကြပါပါခွဲစိတ်စစ်ဆေးတဲ့အချိန်နဲ့ပတ်သက်လို့အာနာပိုင်းနေဘက်ကတစုံတရာမှတ်ချက်ပေးပြောတာမရှိသေးပါဘူးဒါပေမဲ့လည်းရုပ်အလောင်းတွေဆူဆူရွရွလောင်ကျွမ်းတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်နေတာပါနီပေါ်နိုင်ငံကခီးသည်82ဦးတင်ဆောင်လာတဲ့ရက်တီလေကြောင်းပိုင်ဒီလေကြောင်းလိုင်းပြတ်ကျမှုမှာကနဦး82ဦးတေဆုံးတယ်လို့ဆိုပေမဲ့လက်ရှိမှာတော့82ဦးသာတည်ဆုံးတာတွေ့ရပြီးနောက်ထပ်ကျန်နေသေးတဲ့တူဦးကိုရှာဖွေရေးအတွက်လှုပ်ဆောင်နေကြပါတယ်ခင်ဗျာမြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကြော်နဲ့အတူကျွန်တော်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်နဲ့နိုင်ငံတကာဆောင်းပါးတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အဲ့ဒီတွေကမှရာသီဥတုနဲ့ဆိုင်တဲ့အကြောင်းအရာကိုအရင်ပြောပြချင်ပါတယ်။ကဘာကြီးဟာရာသီဥတုဆိုင်ရာဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မေခွန်းမှာတတိပေးလိုက်ပါတယ်။ဒီကိစ္စအပါအဝင်အခြားသောကမ္ဘာချင်းချောင်းမှုတွေအတွက်ရေရှည်ဖြည့်ခြင်းချက်တွေရရှိနိုင်မဲ့အခင်းကျင်းတစ်ခုပေါ်ဆောင်ရေးချက်ချင်းဆောင်ရွက်ကြဖို့နဲ့နိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေကိုသူကအခုလိုတိုက်တွန်းတာပါဂျနီဗာကနေလီဇာရှလိုင်းပေးပို့တဲ့ဒီသတင်းကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ဗျာ
ကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတာရက်စ်ကပြဿနာတွေရဲ့အတိုင်းအတာကိုရှော့ပေါ်မပြောပါဘူးကဘာကြီးဟာဝန်ထဲစရာအခြေအနေကိုဆက်ရောက်နေတယ်လို့တုံ့နှုံပြောပါတယ်။ကဘာဒေတာအများပြားမှာစီးပွားကြမှုရင်ဆိုင်နေရတဲ့ကဘာစီးပွားရေးပြဿနာကိုလည်းသူကတင်ပြပါတယ်။ကဘာမှာကိုဗစ် -19 ကနေပြန်လဲဥမော်လာပေမဲ့အနာဂတ်ကဗေးရောဂါတွေကိုကင်တွယ်ရေးပြင်ဆင်မထားတာကိုလည်းသူကသတိပေးပါတယ်။စစ်ပွဲအကြမ်းဖက်မှုနဲ့ပြည်ပခန့်တွေကြောင့်တန်းနယ်ချီတဲ့လူထုအပေါ်ထိခိုက်သက်ရောက်မှုတွေကိုလည်းသူကထောက်ပြပါတယ်။
Especially the Russian invasion of Ukraine. ဒုတိယဖြင့်ရုရှားရဲ့ယူကရိန်းကျူးကျော်ဆဲရဆိုရင်ယူကရိန်းပြည်သူတွေဖော်မပြနိုင်လောက်အောင်အတိဒုက္ခကြုံတွေ့ရမှုတာမကဒီစစ်ကြောင်ကဘာတလားစမ်းနေရိတ်ခါနဲ့စွန့်အင်ဈေးနှုန်းတွေကုန်သွယ်ရေးနဲ့ကုန်စည်ထောက်ပံ့မှုတွင်ဆက်တွေအပေါ်မှာလည်းတိတိတတ်တတ်ရိုက်ခက်တက်ရောက်မှုဖြစ်ပါတယ်နျူကလ িয়ার ဘေကင်းရေးအပေါ်မှာလည်းမေကွန်းထုတ်စရာဖြစ်လာပါတယ်ဒါ့အပြင်နိုင်ငံတကာဥပဒေရဲ့အခြေခံအကြဆုံးအုံမြင့်တွေနဲ့ကုလသမဂ္ဂရဲ့ဗတိညင်အပေါ်မှာလည်းမေကွန်းထုတ်စရာဖြစ်လာပါတယ်
ရာသီဥတုဆိုင်ရာဘေးအန္တရာယ်တွေနဲ့လဲကဘာကြီးရင်ဆိုင်နေရာကြောင်းကုလသမဂ္ဂအကြီးအကဲကပြောပါတယ်။ဖန်လွင်ဤဓာတ်ငွေထုတ်လွှင့်မှုကစံချိန်တင်အဆင့်ကိုရောက်ရှိပြီးတိုးပွားလာနေကြောင်းသူကထောက်ပြပါတယ်။ကဘာတလွှတ်အပူချိန်မြင့်တက်မှုကို1.5 ဒီဂရီမှာကန့်သက်ထားရှိရေးဂရိကဝတ်ကိုနိုင်ငံတွေဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တယ်လို့လဲသူကအပြစ်ဖို့ပါတယ်
။ Without further action we are headed to a
ဒီထက်ပိုပြီးအေးအေးယူဆောင်ရွက်မှုမရှိဘူးဆိုရင်1.8ဒီဂရီအထိတိုးသွားမဲ့ဘက်ကိုဥတည်နေပါပြီ။အကြီးအကျယ်ထိခိုက်ပျက်စီးမဲ့အကျိုးဆက်တွေရှိလာမယ်ဆိုတာကိုလည်းကျွန်တော်တို့အားလုံးသိကြပါတယ်။ကျွန်တော်တို့ကဘာကြီးရဲ့အစိတ်အပိုင်းတော်တော်များများမှာနေထိုင်လို့ရတော့မှာမဟုတ်ပါဘူး။အများပြားတော့ဒါဟာသေတံစီရင်ချက်လို့ဖြစ်ပါလိမ့်မယ
်။ဒါအပြင်မြောက်ပိုင်းနဲ့တောင်ပိုင်းကြားနည်းနည်းရှမ်းရှမ်းကွဲပြားလာမှုကိုစိုးရိမ်ကြောင်းလဲကုလသမဂ္ဂအကြီးအကဲကပြောပါတယ်။ကဘာကြီးရဲ့တောင်ပိုင်းအချမ်းမှာစိတ်ပြက်ဒေါသဖြစ်နေကြတဲ့အတိုင်းတာကိုချမ်းသာတဲ့ကဘာနဲ့သူတို့ခေါင်းဆောင်တွေကအမှန်တကယ်နားလည်သိရှိမထားကြဘူးလို့သူကထပ်လောင်းပြောပါတယ်
Special and anger about the gross inequity of vaccine distribution.
လဒလောဖြစ်ပျက်ခဲ့တဲ့ကာကွယ်ဆေးဖြန့်ဝေမှုမညီမျှမှုတွေအပေါ်စိတ်ပြက်ဒေါသထွက်မှုကမ္ဘာအပူချိန်အနေထုံထုံလွန်းတဲ့နိုင်ငံတွေမှာရာသီဥတုကပ်ဘေးဒဏ်အကြီးအကျယ်ခံရတဲ့အပေါ်စိတ်ပြက်ဒေါသထွက်ကြပါတယ်ဒါအပြင်ဒီပြဿနာကိုတုံ့ပြန်ရေးအတွက်ရန်ပုံငွေမလုံလောက်မှုအပေါ်မှာလည်းစိတ်ပြက်ဒေါသထွက်ကြပါတယ်
။ကဘာတလွားဆက်ဆက်ဖြစ်ပေါ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးကဘာမှာညှဉ်းညွတ်ကြရမယ်လို့ကုလသမဂ္ဂအကြီးအကဲကပြောပါတယ်။ကံမကောင်းအကြောင်းမလှစွာပဲပထဝီနိုင်ငံရဲ့အရာကွဲပြားမှုနဲ့မျိုးဆက်တွေအတွင်းယုံကြည်မှုကင်းမဲ့မှုကအစိုးရရာဆုံးအစ်စ်နဲ့ကဘာကြီးရင်ဆိုင်နေရတာနဲ့အတူပဲညှဉ်းညွတ်လာမဲ့ပုံမရှိဘူးလို့လည်းသူကပြောပါတယ်။ဒီအချက်ကြောင့်ပဲအလုံးရော့ပါယိုယွင်းနေရတာဖြစ်တယ်လို့လည်းထောက်ပြသွားပါတယ်။ဒီကွဲပြားမှုတွေကိုပေါင်းကူပေးနိုင်ပြီးယုံကြည်မှုပြန်လည်တည်ဆောက်ရေးအတွက်ပေါင်းစည်းဆောင်ရွက်နိုင်ရေးကူညီဆောင်ရွက်ကြဖို့လည်းနိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေကိုကုလသမဂ္ဂအထွေထွေချုပ်ဂူတရက်စ်ကပန်ကြားခဲ့ပါတယ်။အေးအေးယူဆောင်ရွက်မှုမလုပ်ဘူးဆိုရင်တော့နိနာဆုံးရှုံးမှုတွေဟာအေးအေးယူဆောင်ရွက်မှုကြောင့်ပေးဆက်ရတာထက်အင်မတန်ကြီးမားလိမ့်မယ်လို့လည်းသူကထပ်လောင်းပြောပါတယ်ရှင
်။အသင်ကြီးတိုက်ပြောပြခဲ့တာတော်ပါခင်ဗျာ။ရာသီဥတုဆိုင်ရာအကြောင်းတွေကနေယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့အကြောင်းတွေဘက်ကိုလည်းအလှည့်ပေးကြပါလေ။ရုရှားကိုတွန်းလှန်နေတဲ့ယူကရိန်းကစစ်ပွဲအတွက်နေတိုးမဟာမိတ်အဖွဲ့ထောင်လန်းရေးလေးရင်တွေရိုမေးနီးယားကိုရောက်လာတယ်လို့အမေရိကန်နဲ့နယ်သာလန်ခေါင်းဆောင်တွေလက်တွဲဆောင်ရွက်ဖို့လုပ်နေကြမှာပဲရုရှားကသူ့ရဲ့စစ်ရေးစွမ်းရည်ကိုမြင့်တင်မယ်လို့ကြေညာလိုက်ပါတယ်ဒါပေမဲ့အမေရိကန်ဗဟိုထောက်လှမ်းရေး CIA ကအကြီးတန်းအရာရှိတွေနဲ့အစင်းမြင့်ဆွေးနွေးပွဲလုပ်ဖို့ရုရှားကလမ်းဖွင့်ထားဆဲဖြစ်ပါတယ် VOA သတင်းတော့ Veronica Iglesias ရဲ့သတင်းပေးပို့ချက်ကတော့ Talking မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းက Dnipro မြို့မှာစနေနေ့ကရုရှားရဲ့မစ်ဆိုင်းဒုံးနဲ့တိုက်ခတ်မှုခံရလို့တေဆုံးရသူတွေအတွက်ယူကရိန်းနဲ့ဝမ်းနည်းပူဆွေးနေကြချိန်မှာပဲဝါရှင်တန် DC ကတမရအင်ဗျူမှာတော့ American တမရဂျိုးဘိုင်ဒန်နဲ့ Netherlands ဝန်ကြီးချုပ် Mark Rutte တို့တွေ့ဆုံခဲ့ကြပြီးရုရှားရဲ့ကျူးကျော်ရန်စမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ
် Russia is just continuing
ရုန်းနေကြကောင်းတဲ့ပုံစံမျိုးတွေနဲ့ရုရှားကဆက်လက်လှုပ်ဆောင်နေသလိုသူတို့လုံနေတာတွေကလည်းတိတ်ရက်ဆက်လွန်ပါတယ
် Netherlands ဝန်ကြီးချုပ် Rutte ကတော့ Ukraine ကိုအထောက်ပံ့တွေပို့ပြီးပေးဖို့ရှိတယ်လို့ကြေညာပါတယ
် We have decided to spend another 2.5 billion on helping Ukraine war effort
We Ukraine စစ်ပွဲအတွက်နောက်ထပ်ဒေါ်လာသန်း 2,500 အကူအညီပေးဖို့ဆုံးဖြတ်ထားပါတယ် American က Patriot စီမံကိန်းမှာ Germany နဲ့လက်တွဲလှုပ်ဆောင်နေတဲ့အထက်ကျွန်တော်တို့လည်းပါဝင်ဖို့ဆန္ဒရှိပါတယ်လေကြောင်းကာကွယ်ရေးစနစ်ဟာအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်။အင်္ဂါနေ့ကတော့ဒနီပရိုကထိခိုက်တေဆုံးရသူတွေအတွက်ရည်စူးပြီးမော်စကိုမြို့မှာပန်းတွင်နဲ့ဝန်ထဲချောင်းအထိမ့်မှတ်လုပ်ပုံရတဲ့ပုံတွေရုရှားလူမှုမီဒီယာတွေမှာပြန့်နှံ့သွားခဲ့ပါတယ်။ရုရှားအစိုးရတာဝန်ရှိသူတွေဘက်ကတော့ရုရှားကာကွယ်ဝင်ကြီးဆာဂေးရှူယူရဲ့ရုရှားစစ်တပ်ကိုအင်အားကြီးအောင်လုပ်ဖို့ကိစ္စကိုသဘောတူကြောင်းပြသကြပါတယ်။
ဒေတာဒေတာနဲ့မဟာဗျူဟာကျတဲ့မေဇိုင်းတုံးလက်နဲ့တပ်ဖွဲ့တွေအတွက်တိုက်ခိုက်ရေးစွမ်းရည်ကြီးမအောင်လုပ်ရပါမယ
်ရုရှားဆိုတာပြောခွင့်ရဒီမီထရီပက်စကော့ကတော့ American CIA ထောက်လင်းဌာနအကြီးအကဲ William G. Burns နဲ့ရုရှားအရာရှိတွေကြားအကြီးအကဲအရာရှိအဆင့်ဆွေးနွေးပွဲတွေလုပ်ဖို့အတွက်လမ်းဖွင့်ထားစေပဲလို့ပြောပါတယ
် This is Stolation
Strength ဒီကိစ္စကိုတော့ခြံနှိုင်းရမှာပေါ့ဆွေးနွေးမှုဆိုတာကအသုံးဝင်ပါတယ်ဆွေးနွေးမဲ့ရက်အတိအကျတော့မသိရသေးပါဘူ
းတစ်ချိန်တည်းမှာပဲရိုမေးနီးယားနိုင်ငံသားမှာတော့ရုရှားရဲ့ဆေးလှုပ်ရှားမှုတွေကိုစောင့်ကြည့်ဖို့အတွက်နေတိုးစစ်မဟာမိတ်ဖွဲ့ကထောက်လှမ်းရေးလေယာဉ်3000ထပ်ပြီးပို့လိုက်ပါတယ်ယူကရိန်းနိုင်ငံထဲမှာတော့အရေးပါတဲ့ယူကရိန်းနျူကလ িয়ার ဆက်ရုံတွေလုံခြုံရေးအတွက်အကူအညီပေးဖို့ IAEA ရဲ့နိုင်ငံတကာအမှုမြွှန်အေဂျင်စီကအမြဲတမ်းတာဝန်ခံထားရှိဖို့အတွက်လုပ်နေပါတယ်
ရုရှားယူကရိန်းစစ်ပွဲအခင်းအကျင်းရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါကြီးဥရောပဘက်ကနေပြီးတော့အာရှဘက်ကိုလည်းလှည့်ကြည့်အောင်ပါဒီထိုင်းနိုင်ငံမှာမြန်မာတွေဘယ်လိုကြုံတွေ့နေရပါသလဲထိုင်းနိုင်ငံစမုတ်ဆွန်ခါခရိုင်မေကောင်ဒီမြစ်ခွဲမှာပြုပြင်ထိန်းသိမ်းဖို့ရန်နာထားတဲ့စီတင်ရင်သင်းမောတစဉ်ပေါက်ကွဲတာကြောင့်ဒီမြန်မာအလို့သမား9ဦးအပါအဝင်လူ10ဦးသေဆုံးပြီးတော့နောက်ထပ်မြန်မာ2ဦးဒဏ်ရာရရှိသွားပါတယ်ဒီအကြောင်းအရာနဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ပါတယ
်ထိုင်းနိုင်ငံစမိုဆွန်ခါခရိုင်မဲခေါင်မြစ်ခွဲမှာပြုပြင်ထိန်းသိမ်းဖို့ရန်နာထားတဲ့စီတင်ရင်တင်းမောဟာဇန်နဝါရီလ18ရက်နေ့ကပေါက်ကွဲမှုဖြစ်ခဲ့တာပါဒီပေါက်ကွဲမှုကြောင့်မြန်မာ9ဦးအပါအဝင်လူ10ဦးသေဆုံးခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်အဲ့မှာပြုပြင်ထိန်းသိမ်းမှုအတွက်ရန်နာထားတဲ့စီကင်တင်းမောပေါ့ဗျာအဲ့စီကင်တင်းမောပေါက်ကွဲတဲ့အတွက်အဲ့တင်းမောဟာပိုက်လိုင်းကိုဂီစော်တဲ့အလုကိုလှုပ်နေကြတာပေါ့အဲ့ဒီရောက်တုံးစရာအဲ့လိုလှုပ်လှုပ်နေကြတော့မှပဲစီလက်ကြံကနေတခင်မီးလောင်ပေါက်ကွဲခဲ့တာပေါ့ဗျာအဲ့လိုပေါက်ကွဲမှုကြောင့်ပထမဆုံးအလုသမား9ယောက်လောက်ပါပဲ။ဘယ်ယောက်လို့ဘယ်ပေါ်မှမသိပျောက်ဆုံးသွားတယ်။မနေ့ကတော့တယောက်ရဲ့အလောင်းကိုရတယ်ဗျ။အဲ့ဒါမွန်ပြည်နယ်ကြံမျိုးမျိုးနေရမောင်းပိုက်ထွေးစုသူရဲ့အလောင်းကိုမနေ့ကတွေ့။ဆက်လက်ပြီးတော့ရှာဖွေကြစင်မှာဒီနေ့ဇန်နဝါရီလ18ရက်နေ့မှာနောက်ထပ်မြန်မာနိုင်ငံသား6ဦးအလောင်းနဲ့ထိုင်းနိုင်ငံသား2ဦးရဲ့အလောင်းတွေကိုဆက်လက်ရှာဖွေတွေ့ရှိခဲ့ပါတယ်ဗျ။
မြန်မာအလုသမား9ဦးသေဆုံးခဲ့ကြောင်းဘန်ကောက်မြို့မြန်မာတန်ယုံကလည်းထုတ်ပြန်ခဲ့ပြီးသေဆုံးသူတွေရဲ့မိသားစုဝင်တွေကိုတော့ဥပဒေပါအာမခံကြီးစုကြီးနင်နာကြီးတွေရအောင်ဆောင်ရွက်ပေးဖို့စီစဉ်နေတယ်လို့လည်းဆိုပါတယ်
။ဘန်ကောက်မြို့မှာရှိတဲ့ထိုင်းနိုင်ငံဆိုင်မြန်မာတန်ယုံကလည်းသေဆုံးတဲ့မိသားစုဝင်တွေကိုအားပေးစကားပြောပြီးတော့မြန်မာတန်ယုံအနေနဲ့ထိုင်းအလုသမားဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သေဆုံးသူတွေရဲ့အာမခံကြီးတွေစုကြီးတွေဒီမှာကြီးကြီးရရှိအောင်အများဆုံးဆောင်ရွက်ပေးမယ်လို့အာမခံပြီးတော့အားပေးစကားပြောခဲ့တာပေါ့ဗျာဒီနောက်ဆုံးဝင်တယောက်ကိုလည်းတယောက်ပတ်9000တိနှစ်သိမ့်ကြီးပေးခဲ့တာပေါ့
ဒီပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်မြန်မာလူသမားတွေပျောက်ဆုံးနေပြီးတဦးရဲ့အလောင်းကိုသာရှာဖွေနိုင်ခဲ့ပါတယ်ဇန်နဝါရီလ18ရက်နေ့ရောက်မှအလောင်းတွေကိုပြန်လည်ရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်သေဆုံးသူအများစုကတော့တင်းမောပြင်ဆင်နေတဲ့အလုသမားတွေဖြစ်ကြပါတယ်ရှင်
ထိုင်းရောက်မြန်မာရွှေပြောင်းလူသမားတွေတည်ဆုံးခဲ့ရတဲ့သတင်းနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီမြန်မာပြည်အရေးနဲ့ပတ်သက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားနေကြတဲ့သုံးသက်ချက်အမြင်တွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
မြန်မာ Honda has no limits ထိုင်းနိုင်ငံသိမ်းနေရတဲ့စစ်ကောင်စီရဲ့ခေါင်းစဉ်နဲ့ Benedict Rogers ရဲ့သဘောထားအမြင်ကိုဦးစွာပြောပြလိုပါတယ်အနာရှင်အစိုးမှုကိုအပိနေတဲ့ရုရှားနဲ့တရုတ်တို့ပြင်းထန်တဲ့ဒဏ်ခတ်ပစ်စုမှုတွေနဲ့ဟန်တာလို့ရနိုင်တယ်လို့ဤသာသာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆီအနာရှင်ရဲ့လူမှုဆန်တဲ့ရက်စက်မှုနဲ့အုပ်စုလာခဲ့တာ2022ကုန်ဆုံးသွားပြီဖြစ်တဲ့ဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုမမှန်ကန်တဲ့ဆွဆွဲချက်တွေနဲ့စုစုပေါင်း1033ချမှတ်ကြတာဟာအညှိုးထားပြီးသူ့ကိုနိုင်ငံရေးထဲပြန်မပါလာနိုင်အောင်တမင်လုပ်တာဖြစ်တယ်လို့ဆိုပါတယ်။ဒီလိုရက်တွေကိုရဆိုင်ဖို့ဆိုတာနိုင်ငံတော်ကတောင်းဆိုဆွဲဆောင်နေုံနဲ့မရနိုင်ဘူးစစ်ကောင်စီကလုံးဝကယူဆလိမ့်မယ်မဟုတ်ပါဘူးတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrew ကဆိုရင်မြန်မာပဋိပက္ခဟာဆူတဲ့ဆူလာတယ်ကြောက်မဲ့ဖွယ်ကောက်လာတယ်မြန်မာစစ်တပ်ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတယ်လို့ဆွဆွဲပြောဆိုခဲ့သလိုပဲရိုဟင်ဂျာမွတ်စလင်တွေပေါ်ရက်စက်မှုတွေကိုလူမျိုးရုံးသတ်ဖြတ်မှု Genocide ဖြစ်တယ်လို့ သမ္မတပိုင်နဲ့အစိုးရကလည်းလက်ခံလာခဲ့တယ်လို့ထောက်ပြပါရယ်။ဒါပေမဲ့စစ်တပ်ရဲ့ရက်စက်တဲ့လူရတွေကတော့မကြုံဘူးပြင်းထန်လို့သာလာခဲ့တယ်။လွတ်တော်အမတ်တူအပါဝင်တက်ကြွလှုပ်ရှားသူတွေကိုကုမြတ်ဆက်ဖြတ်ခဲ့တယ်။ဒါပေမဲ့နိုင်ငံတကာအရေးယူလှုပ်ဆောင်မဲ့အထက်မှာစစ်ကောင်စီကမပါဝင်ခဲ့သေးပဲ2022ဒုစင်ဘာ20ကျမှကုလသမဂ္ဂလုံခြုံရေးကောင်စီကပြဋ္ဌာန်းချက်တွေကိုအတည်ပြုပြဋ္ဌာန်းနိုင်ခဲ့တယ်။လာတူသွားပဲအမေရိကန်ပြည်ထောင်စုကလည်းဘာမအက်ကိုပြဋ္ဌာန်းလာခဲ့တယ်။အရူကျူဆူရမှာဖြစ်ပေမဲ့စိတ်နှောက်ကြခဲ့ပြီးအမေရိကန်ဥပဒေမှာထိရောက်တဲ့လုပ်ရက်တွေပါဝင်ပေမဲ့လုံခြုံရေးကောင်စီပြဋ္ဌာန်းချက်ဆိုတာကတော့အကောင့်ထဲဖော်နိုင်ဖို့လိုနေသေးတယ်လို့ဆိုပါရယ်။လောလောဆယ်မှာတော့ချက်ချင်းလှုပ်ဆောင်ရမယ်လက်တွေ့လုပ်ငန်းစဉ်၃ရက်ရှိပါရယ်တဲ့။အဲ့ဒါတွေကတော့နံပါတ်၁မြန်မာနိုင်ငံကိုလေရင်သုံးလောင်စာစီတင်ပို့နေတာပိတ်ဆို့ဖို့ဖြစ်ပါရယ်။Amnesty International ရဲ့အဆိုအရ Puma Energy, Exxon Mobil, Thai Oil, PetroChina နဲ့ Rosneft တို့ဟာမြန်မာစစ်တပ်အတွက်လေရင်သုံးလောင်စာစီပံ့ပိုးနေကြတာဖြစ်ပြီးဒီလောင်စာစီကိုအသုံးပြုပြီးစစ်တပ်ဟာရွာတွေကိုမိရှုဖျက်ဆီးလူတွေကိုစက်ဖြတ်နေတာဖြစ်တယ်လို့ကြေညာပါတယ်။နံပါတ်1တရားမဝင်မြန်မာစစ်ကောင်စီကိုအသက်ဆက်ပြီးနေတဲ့ရုရှားနဲ့ဆီဂျင်ဖင်ရဲ့တရုတ်အစိုးရတို့ဘောထိရောက်မှုပြစ်မှတ်ထားဒဏ်ငတ်မှုတွေလွတ်ဆောင်ချမှတ်မှာဖြစ်ပါတယ်တဲ့။နံပါတ်3မြန်မာနိုင်ငံတွင်းစစ်ဘေးရှောင်တွေဒုက္ခတွေအတွက်အကူအညီထိရောက်ရောက်ပေးနိုင်ရမယ်။ဒေသဆိုင်ရာအရဖက်ဖွဲ့စည်းတွေနဲ့လက်တွဲလွတ်ဆောင်မှာဖြစ်တယ်လို့ဆိုထားပါတယ်။အထုပ်ပြောရင်တော့စစ်ကောင်စီရဲ့အသက်သွေးကြောကိုဖျက်တောက်ပြီးပြည်သူလူတွေရဲ့အသက်သွေးကြောကိုအထောက်ပံ့ပြုရမှာဖြစ်တယ်လို့သုံးစားထားပါခင်ဗျာ။ Benedict Roger ကတရုတ်နိုင်ငံရှာတော့အဲ့လိုဖိအားပေးဟန်တားနိုင်တယ်လို့ဆိုပေမဲ့ဩစတြေးလျနိုင်ငံတက်စပီနီယာတက်သူပမခနီကလပ်ဖာရလီကတော့ No international backed ends in sight in the misery of Myanmar's မြန်မာအကြတဲ့နိုင်ငံတကာအကူအညီနဲ့အဆုံးသတ်နိုင်ဖို့မရှိသေးဘူးဆိုတဲ့ကြောင်းစဉ်နဲ့ East Asia Forum မှာရေးသားထားပါတယ် February 2021ဆီယနာသိမ့်ပြီးကြတဲ့ဆွေယုတ်ကြဆင်းလာခဲ့တဲ့အခြေအနေတွေဟာ2022မှာအကြမ်းဖက်မှုတွေပုံမှုထူပြောလာသလိုမြန်မာပြည်သူတွေလည်းပုံမှုဆင်းရဲနှံပါလာခဲ့ပါတယ်စစ်တပ်ဟာတိမြေပြင်မှာရောသူတို့တွေဝင်ဖြည့်ကျူပတ်မှုတွေပါကြာဆုံးနေတယ်လို့ဆိုပါတယ်ယူကရိန်းကိုကြွကြော်နေတဲ့ရုရှားနဲ့ဆက်ဆံရေးကတော့တောင်းနေတယ်ဆိုပေမဲ့သိတော့လေးလေးနက်နက်မရှိလှဘူးနက်နက်ဆိုင်ဆိုင်မရှိလှဘူးတစ်ချိန်တည်းမှာပဲအာဆီယံကလည်းမြန်မာစစ်ကောင်စီအပေါ်မှာပုံမှုပြီးလေးစံတင်းမာလာတယ်ဖန်စီထောင်ချထားတဲ့နိုင်ငံသားတချို့ကိုလွှတ်ပေးလိုက်တာသက်ဆိုင်ရာနိုင်ငံတွေကကြိုဆိုကြပေမဲ့တရားသားတွေကအာဏာဆွဲပြီးကြေရုံကတက်တက်ကြွကြွထောက်ခံကြရတဲ့အဲ့ဒီအနောက်ဒီမိုကရေစီနိုင်ငံတွေဟာအခုခါလုံးဝမထောက်ခံကြတော့ဘူးလို့ပဲပြောထားပါတယ်အနောက်နိုင်ငံတွေကမူဝါဒချမှတ်သူတွေကြုံလာရတဲ့စဉ်းစားစရာတွေဒီနေရာမှာရှိနေပါတယ်စစ်ဘုတ်ဒုတ်တွေကဆန့်ကျင်ဘက်အင်အားစုတွေကတကယ်ဖြုတ်ထွက်နိုင်မလားစစ်ကောင်စီအတွင်းမှာရောတည်ငြိမ်မှုဘလောက်စီနေတယ်ပုံမဆူရကျက်ပြန့်လာတဲ့စစ်ပွဲတစ်ခုများဖြစ်လာလိမ့်မလားအထူးသဖြင့်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဟာထိုင်းအိန္ဒိယတရုတ်စင်ကာပူအင်ဒိုနီးရှားတို့အတွက်မခန့်မှန်းနိုင်တဲ့ရည်ရှိအကျိုးဆက်တွေရှိလာနိုင်တယ်ဆိုတာတွေကိုသူတို့ချင်းတွက်ကြမှာဖြစ်ပါတယ်နင်းနေချီပြီးကြံမြင့်လာပြီးဖြစ်တဲ့ခုခံတွန်းလှန်ရေးအင်အားစုတွေကတော့ပုံမူပြီးခိုင်မာလာတယ်စစ်တင်နန်းတွေလက်နက်ကိရိယာတွေနဲ့အတူပုံမူထရောက်တဲ့ဇာနာရဲထောက်ပံ့တွေကိုသူတို့တောင်းခံနေကြပါလေတဲ့။လေရင်ပြည့်အမြောက်တွေဗျူဟာမြောက်လက်နွဲ့တွေကိုလူကျင်နေကြတယ်။အနောက်ဒီမိုကရေစီနိုင်ငံတွေကတော့ပုံမူကျပြန့်လာမဲ့စစ်ပွဲတစ်ပွဲမှာပါဝင်ကျင်ကြမှာမဟုတ်ပေမဲ့လက်မဲ့နှစ်အတွင်းမှာ NUG အပါဝင်အနာသိမှုကိုဆန့်ကျင်နေတဲ့အင်အားစုတွေရဲ့စစ်မြေပြင်အခြေအနေဟာပိုပြီးအချိန်မြင့်လာမဲ့ပူကောင်းလာမဲ့ဆိုရင်တော့အနောက်ဒီမိုကရေစီနိုင်ငံတွေမှာပေါ်စီချမှတ်တဲ့လူရဲ့သဘောကပြောင်းလဲလာနိုင်တဲ့ငောင်းရဲလို့သုံးသပ်ထားပါခင်ဗျာ
။ဦးကျော်စန္ဒပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းနဲ့ဒီဦးကျော်စန္ဒရဲ့မြန်မာရေးသုံးသပ်ချက်တွေကိုနှားဆင်ရတော့မှာပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာပြည်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ကျွန်တော်တို့တင်ဆက်နေတာဖြစ်ပါတယ်။အခုဒီအစီအစဉ်ကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ48 kHz 6153ညလှမ်းလှမ်းမီတာ190 kHz 1595တို့ကနေဆက်ပြီးထုတ်နေနေတဲ့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်တာဖြစ်ပါတယ်။အခုဒီဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးကျော်စန္ဒာရဲ့မြန်မာပြည်သုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့တပတ်တွင်အားကစားသတင်းတွေတင်ဆက်မဲ့အပြင်ဒေါက်တာတန့်စော်ရဲ့ကျန်းမာရေးကဏ္ဍနားဆင်ရတဲ့အခါမှာတော့
အသက်50မတိုင်ခင်တော့တခါမှဟိုခေါင်းမကိုက်ဘူး50ကျော်တဲ့အခါမှာဖြစ်လာပြီဆိုရင်ဒါကျွန်တော်တို့ကဒါအแทမှာဟိုအလုံးကြိတ်တွေများဖြစ်မလားဆိုတဲ့ဟာမျိုးစဉ်းစားရမယ်တခါကျလို့ရှိရင်ဒီဟိုပေါ့နှစ်ထင်သွေးကြောရောင်ရမ်းတဲ့ GCA ဆိုတဲ့ပြဿနာတွေဒီကောင်တွေများရှိမလားဆိုပြီးတော့ဒါကျွန်တော်တို့ကဒါအရင်ဆုံးဖယ်ထုတ်ရလိမ့်မယ်
တိတ်မကြခင်မှာပဲအပြည့်စုံကိုနားဆင်ရပါမယ်အခုတော့ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းမှုကိုခုခံတွန်းလှန်နေတဲ့လှုပ်ရှားမှုတွေဟာ2022ခုနှစ်အတွင်းပုံမှုထိရောက်တိုးတက်လာခဲ့ပြီး2023မှာပိုပြီးတော့အရှင်ရလာနိုင်တဲ့နိုင်ငံတကာပံ့ပိုးမှုတွေလည်းရှိခဲ့တယ်လို့မြန်မာရေးသုံးသပ်သူအမေရိကန်ပမောက္ခတူဦးဖြစ်တဲ့မီမီဝင်းဘတ်ကပြောဆိုပါတယ်2023မှာတော့ဒီစစ်ကောင်စီကိုတွန်းလှန်ဖယ်ရှားရေးအတွက်နိုင်ငံတကာရဲ့လက်နက်ပစ္စည်းအကူအညီတွေပေးလာနိုင်တဲ့အခြေအနေရှိနိုင်ပါသလားပမောက္ခမိမိဝင်းပတ်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
Professor မိမိဝင်းပတ်ခင်ဗျာဆုံးဆုံးမဲ့2022ခုနှစ်မြန်မာနိုင်ငံပြည်တွင်းအခြေအနေပေါ့လေပြည်ပအကူအညီမပါသေးဘဲနဲ့ပြည်တွင်းအခြေအနေကိုအကြမ်းဖျင်းလွှမ်းခြုံပြီးသုံးဆက်ပေးပါစစ်ကောင်စီအများတိုင်းပြည်ကိုပို့ပြီးတော့ထိန်းချုပ်နိုင်မဲ့အလားအလာရှိနေသလားသူတို့မို့တော်လှန်ရေးအင်အားစုတွေစစ်ကောင်စီကိုတွန်းလှန်နေတဲ့အင်အားစုတွေကများပို့ပြီးတော့အင်အားသာလာသလားဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ဟုတ်ကဲ့ရှင်အားကျွန်မမပြောခင်တော့ကျွန်မ disclaimer လေးနည်းလို့ရမယ်ကြာကျွန်မဟိုကျွန်မအခုပြောသွားတဲ့သုံးသပ်သွားတဲ့ဥစ္စာတွေအားလုံးပါเนาะကျွန်မပုဂ္ဂိုလ်တယောက်ပညာရှင်တယောက်အနေနဲ့လုပ်တာပါဘသူကမှဘယ်အဖွဲ့ကမှကိုယ်စလေပြုပြီးလုပ်တာမဟုတ်ပါဘူးလို့ပြောချင်ပါတယ် ခုနမေးသွားတဲ့မေးခွန်းနဲ့ပတ်သက်ပြီးတော့နှစ်ကာလမှာပေါ့နော်ဒီတော်လန်ရေးဘက်ကတော်တော်အောင်မြင်သွားတဲ့ဥစ္စာတကဘာလုံးကလည်းရမ်းအံ့ဩတယ်ခုနဦးကျော်ဆန္ဒပြောသလိုမျိုးပြည်ပကအကူအညီမရှိဘဲနဲ့လုပ်တယ်လို့အဲ့ဒါလည်းပြောလို့မရဘူးဦးကျော်ဆန္ဒဘာလို့လဲဆိုတော့ပြည်ပကနော်ဖိအားတွေပေးထားတဲ့ဥစ္စာတွေဒီ sanction တွေကစစ်တပ်အတွက်ကိုနော်သူတို့ရဲ့ logistics ပေါ့နော်သူတို့လိုအပ်နေတဲ့ logistics တွေ legitimacy တွေကိုဖျက်တောက်ထားတာဆိုတော့ဒီအဲ့ဒီဥစ္စာတစ်ခုကလည်းဒီစစ်တပ်ရဲ့စိတ်ဓာတ်ကြတာတွေအဲ့ဒါတွေကိုအများကြီးအထောက်အကူလုပ်ထားတဲ့ဥစ္စာဆိုတော့လေဟိုဟုတ်တယ်ဟို Ukraine နဲ့ရှင်းလိုက်လို့ရှင်တော့ဒီလက်နက်ပစ္စည်းတွေပြည်ပကမပံ့ပိုးပေးဘူးဒါပေမဲ့ကျမအမြဲတမ်းပြောတယ်စစ်တိုက်တယ်ဆိုတာတနက်ပြတော့မှစစ်တိုက်တာမဟုတ်ဘူးကျမတို့ကိုယ်နိုင်လဲစစ်တိုက်တဲ့အခါမှာ logistics ကိုဘလို့ဖျက်တောက်ရမလဲဆိုတာအမြဲတမ်းစဉ်းစားအဲ့ဒီဥစ္စာကအရေးကြီးဆုံးသူကတော့သူတို့ convoy ကြီးသွားလာတဲ့အခါမှာအဲ့ဒီဥစ္စာကိုမသွားလာနိုင်အောင်ဖြတ်တောက်တဲ့ဥစ္စာကြီးအရှိတောင်မရောက်နိုင်အောင်ဖြတ်တောက်တဲ့ဥစ္စာဒီဥစ္စာ logistics ကိုဖြတ်တောက်တာကြီးပဲ right 2022မှာပေါ့နော်တော်တော်အောင်မြင်တယ်လို့လည်းပြောရမယ်ဘာလို့လဲဆိုတော့စစ်တပ်ကမြေပြင်မှာတိုက်တဲ့အခါမှာလုံးဝမအောင်မြင်တော့ဘူးအဲကြောင့်မလို့သူတို့လေးမြန်အားကိုးပြီးတော့လုပ်နေရတာဆိုပါသေးဒါပေမဲ့ကျွန်မအမြဲတမ်းပြောရင်လေးမြန်နဲ့တိုက်တယ်ဆိုတာအရန်စေးကြီးတယ်
အဲ့တကယ်ဒီလက်တွေ့မှာ tactical assistance ပြူဟာမြောက်တဲ့အကူအညီတွေပေးဖို့အခက်အခဲရှိနေတယ်လေဆိုတာလည်းစဉ်းစားကြည့်ရဖြစ်မထင်ပါလေ။ဘာလို့ဆိုတော့မြန်မာပြည်သူတွေကတော့ခံနေရတဲ့ဒုက္ခတွေတော်တော်ကြာမြင့်လာပြီ။ဟုတ်ကဲ့။ဘာကြောင့်ပြည်ပအကူအညီကနှောင့်နှေးနေရတယ်လဲဆိုတာကိုပြောပါအောင်။
ဒီဘက်အကူအညီတဲ့ကိုအထက်ဘက်မှာအများကြီးပို့ပြီးတော့လှုပ်လို့ရတယ် strategy ပေါ့နော် view ဟာ။ကျွန်မဉာဏ်ကျစစ်တိုက်တဲ့အခါမှာ view ဟာကောင်းလို့ရှိရင်တခါလေးကျသနတ်တောင်မလို့right so the view ha kaung lo twak ka intelligence lo it intelligence kaung la le le ko twak view ha ga kaung la le le right so now pi lo athe ma shi ni de lu in a bo no lu in a go optimize lo talented no ko ma shi ni de in a de atat ati pinya de human resources de bo no yo sa nyai optimize lo lo ya de de ပူပေါင်းဆောင်ရွက်ရေးပေါ့နော်ပူပေါင်းဆောင်ရွက်ရေးအရင်ရေးကြည့်ရဲ့ပူပေါင်းဆောင်ရွက်တော့မှဒီအင်အားဆိုတဲ့ဥစ္စာထွက်လာ
တယ်တော်လည်းအင်အားစုတွေဘက်ကလိုအပ်ချက်ကိုထောက်ပြတာအဲ့ဒါကောက်မှတယ်ကျွန်တော်အဓိကသိရင်ကလူတွေသိရင်နေရတာပြပရဲ့အကူအညီ the materially ဘာကြောင့်မကူညီနိုင်ကြလဲအထူးသဖြင့်လူတွေပြောကြတယ်လေရင်နဲ့လာပြီးဘုံကျဲတယ် air attack လုပ်တယ်ဆိုတော့အဲ့ဒါကိုပြစ်ဖို့အတွက် anti aircraft weapon တွေသူတို့လူကြီးညတယ်အဲ့လိုရအတန်းကဘာလို့ကြောက်နေစသဖြင့်စိတ်ပြောနေကြတယ်အဲ့လိုမျိုးတွေကဖြစ်လာနိုင်မှာလားအဲ့လိုပြေဖို့အတွက်သူတို့ဘာကြောင့်များနှောင့်နှင်းနေရသလဲ
ဝက်ဒီဘက်ကသုံးသပ်လိုက်တဲ့အခါမှာပေါ့နော်သူတို့သိတယ်ဟုတ်တယ် air attack air strike တွေကိုညီမျိုးစုံနဲ့ပြန်ပြီးတုံ့ပြန်လို့ရတယ် artillery နဲ့ပြန်ပြီးတုံ့ပြန်လို့ရတယ် missile တွေနဲ့နောက်တစ်ခုတစ်မျိုးကကြတော့ on the ground မှာဒီလေးမြတ်မပြန်နိုင်အောင်ဘယ်လိုနည်းနဲ့ဘယ်လိုလုပ်ရမလဲအဲ့ဒီဥစ္စာပို့ပြီးတော့လဲဟိုနင်းပါလဲ cheaper အဲ့ဒီဥစ္စာကအခုရှိနေတဲ့တော်လှန်ရေးရဲ့လက်ထဲမှာကိုရဲ့ control အောက်မှာရှိတယ်ဆိုတော့အဲ့ဒီဥစ္စာအတွက်လုပ်ဖို့အတွက်က intelligence ကောင်းကောင်းလုပ်တယ်ပူးပေါင်းဆောင်ရွက်မှုလိုအပ်တယ်လေရန်တစည်းပေါ်တက်နိုင်မှုအတွက်ကအများကြီးလိုအပ်တယ်စီလိုအပ်တယ် runway လိုအပ်တယ်နော် pilot လိုအပ်တယ်နောက်ပြီးတော့ဟိုနည်း ground crew maintenance crew လုပ်ပေးဖို့လိုအပ်တယ်နောက် parts တွေလိုအပ်တယ်ဆိုတော့အဲ့ဒီဥစ္စာတွေအားလုံးကတနေရာရာမှာ disrupt လုပ်လို့ရတယ် view ဟာဆွဲတဲ့အခါမှာကျမတို့ကအများကြီးကိုရဲ့အားသာချက်အားနည်းချက်တွေပြန်တွေ့ရတယ်ဒီဘာဆွဲတဲ့အခါမှာကို့မှာမရှိတဲ့အားနည်းချက်နဲ့ဟိုနေတွဲပြီးတော့တွဲလိုက်လို့ရှိရင်ဒီ view ဟာကမအောင်မြင်တဲ့ view ဟာ right ကို့မှာဘာရှိလဲကို့ရဲ့ဘာလဲအားသာချက်တွေကဘာရှိတဲ့ဥစ္စာကိုဘလို့အသုံးချပြီးတော့ဘလို့လောက်ရမလဲဆိုတာဒါ view ဟာပဲ
ဟုတ်ကဲ့
မဖြစ်နိုင်တဲ့ဥစ္စာ哦မရနိုင်တဲ့ဥစ္စာအရန်ခက်ခဲတဲ့ဥစ္စာအရန်သွားတွေးပြီးတော့အဲ့လိုမျိုးလောက်လိုက်မယ်ဆိုလို့ရှိရင်ဒီ view ဟာကတကယ်လက်တွေ့မဖြစ်နိုင်ရဲ့ဘာဖြစ်တာ right
ဆိုတကယ်တော့အဲ့ဒီဟာမဖြစ်နိုင်ဘူးပါတကယ်တော့ပြပါကအဲ့လို air defense အကူအညီတွေဘာတွေရဖို့အတွက်ကတော့သိအလားလားမရှိဘူးဆိုတဲ့သဘောလား
ဒီဥစ္စာကဟိုကျွန်တော်ပြောတာကတော့အားလုံးဖြစ်လဲဖြစ်နိုင်တယ်မဖြစ်လဲမဖြစ်နိုင်ဘူးနောက်ပြီးတော့ဒီပြပါကကြည့်နေတာကဒီ unity of command เนาะ unity of command ကိုသူတို့မြန်မာကြီးကြည့်နေတယ်ဆိုတော့တကယ်၍ဒီ unity of command ရှိလာလို့ရှိရင်ဖြစ်နေတယ်ဟုတ်ကဲ့ဒါပေမဲ့မဖြစ်နိုင်ဘူးလို့လည်းလုံးဝပြောလို့မရဘူ
းဟိုတလောတုန်းကဩစတြေးလျက professor တယောက်ကသုံးသပ်တဲ့ဆောင်းပါးတစ်ခုတွေ့ပါတယ်သူကပြည်ပနိုင်ငံတွေအနေနဲ့ရေရှည်စစ်ပွဲဗမာပြည်မှာဖြစ်သွားမယ်သူတို့လက်နက်တွေပေးလိုက်လို့စစ်ပွဲသာအတွန်းရှည်သွားမယ်တခါတည်းမပြီးပြတ်သွားဘူးဆိုရင်သူတို့အဲ့မျိုးမကူညီချင်ဘူးသို့တော်လည်းပဲသူတို့ကူညီနိုင်တော့လုံးဝပြီးပြတ်သွားမယ်လို့ဆိုရင်တော့သူတို့တမျိုးတမျိုးသူတို့ policy ကိုပြန်ပြီးသုံးသပ်လာနိုင်မယ်လို့အဲ့ဆောင်မလို့မိမိဖတ်မိလားမသိဘူးဘယ်လိုသွားပါလဲအဲ့အကျံက
ကျမတော့အဲ့ဆောင်ပါမဖတ်လိုက်ရဘူးကျမမတွေ့လိုက်ရဘူးဒါပေမဲ့သူဒီတော်လိုင်းရေးဒီနှစ်မှာပေါ့နော်ဒီကျမတော့ tipping point လို့ပြောလို့ရတယ်ပြီးဆုံးတဲ့ဥစ္စာနည်းနည်းတော့ပြောရတာခက်တယ်ဒါပေမဲ့ tipping point ရောက်ဖို့အတွက်ကနော်ဒီကျမခုနပြောသွားတဲ့ unity of command ရယ်နော်အဲ့ဒီဟိုဗါလဲပူပေါင်းဆောင်ရွက်တာပေါ့နော်ပူပေါင်းဆောင်ရွက်ပြီးဒီအင်အားကိုရအောင်လုပ်မယ်လုပ်နိုင်မယ်ဆိုလို့ရှိရင်ဒီဥစ္စာ tipping point ကိုရဖို့သိကြတယ်သိကြတယ်ဆိုတော့အဲ့ဒါကျမပြောနေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကတချို့ကျွန်တော်စိုးရင်တာပေါ့လေဒါကတော့ကြံဖန်ပြီးစိုးရင်တာလို့တချို့ပြောအောင်ပြောမလားလဲမသိဘူးဒါစစ်ရေးမှာ the false hope ပေးတယ်ညှော်လင့်ချက်အမှားပေါ့လေ false hope ကြောင့်လူတွေမနစ်နာပဲနဲ့ကိုယ်ကနစ်နာရတာလေရှိဘူးမယ်လို့ထင်ပါတယ်အဲ့ဒါမိမိပိုးစီမှာပေါ့လေဒါတမတော်အရာရှိကြောက်နေတယ်ဆိုတော့အဲ့လိုအခုတိုက်ပွဲမှာလည်းတစ်ခါကြတော့ဘယ်လိုပဲနေချင်းညာချင်းပဲပွဲပြတ်သွားမယ်စစ်ကောင်စီပြုတ်တော့မယ်ဘာညာဆိုတော့ပုံစံနဲ့အမျိုးမျိုးပြောနေရတဲ့ဟာလေရှိတော့အဲ့ဒီဟာယုံကြည်လောက်တဲ့အချက်လက်တွေဟုတ်ပါရဲ့လားအဲ့လို false hope တွေပေးတာရောတော်လှန်ရေးဘက်ကမနစ်နာနိုင်ဘူးလားဆိုတာလေသုံးသပ်ပေးပါ
အခုအချိန်မှာဗာလဲ trend ကိုကြည့်လို့ရတာပေါ့နော်ကျမတို့အများအား future အနာဂတ်ကဘယ်လိုဖြစ်လာမလဲဆိုတာပြောရတာနည်းနည်းခက်တယ်ကျမတို့ဒါပေမဲ့ trend ကိုဘာဖြစ်သွားတယ်လဲဘာဖြစ်နေတယ်လဲဆိုတာကျမတို့ analyze လုပ်ပြီးတော့နည်းနည်းလေးတော့ predict လုပ်လို့ရအရှိ့ကိုသွားပြီးတော့နည်းနည်းခံမှန်းကြည့်လို့ရတာပေါ့နော်အခုဆိုရင်စစ်စစ်တက်ထဲမှာတော်တော်ပါစိတ်ဓာတ်ကြီးကြပြီးတော့ဟိုနေနေပါလေဟိုကျမတချို့တွေ interview အများကြီး interview တွေလုပ်လိုက်တဲ့အခါမှာသူတို့ပြောတယ်10ယောက်ထဲက9ယောက်ကပေါ့နော်ဒီစစ်တပ်ထဲမှာမနေကြတော့မလုပ်ချင်အဲ့လိုမျိုးဖြစ်ထားတဲ့စစ်တပ်ကဘလို့မစစ်နိုင်အောင်မတိုက်နိုင်ဘူးဆိုတော့ဒီစစ်တပ်ကပြုတ်ကွဲနေပြုတ်ကွဲဒါပေမဲ့ shipping point ကိုရောက်ဖို့အတွက်ကကျမပြောရတဲ့ဒေါ်လာရေးပဲပြည်သူလူထုရဲ့လက်ထက်မှာရှိတယ်တော်နိုင်ရေးဖွဲ့တွေရောပြည်သူလူထုတွေအားလုံးတစ်ခါရေးပူးပေါင်းဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်ဒီ shipping point ကိုရောက်ဆိုပြည်သူလူထုကိုပူးပေါင်းဆောင်ရွက်ဖို့ဆိုပြောတာဥစားလေသူတို့လုံနိုင်ကြများလောက်တာသူတို့အပြင်မှာထွက်ပြီးတော့လက်နဲ့ကင်ပြီးတော့လှုပ်ဆရာမလို့သူတို့ကဒီဥစ္စာစစ်တပ်ကိုလုံးဝလက်မခံမဲနဲ့သူတို့ညီသူတို့ဟန်နဲ့ပုံကန်နေတဲ့ဥစ္စာကဒီဥစ္စာဟုတ်တာလေဆိုတော့ကျမတို့ဒီနေ့ကပါလေလူတယောက်ပြောတယ်သူတို့အိမ်ငှားဖို့လိုက်ရှာရဲသူအရန်ကြိုက်တဲ့အိမ်လေးသွားတွေ့ရဲအဲ့ဒီမှာပွဲစားတယောက်ကပြောမယူနဲ့အဲ့ဒီဥစ္စာကစစ်တပ်ဘက်က support လုပ်တဲ့လူတွေ you know အိမ်ဆိုလာပါတယ်သူအဲ့လိုမျိုးပုံကန်နေတာမဟုတ်ဘူးအဲ့လိုမျိုးနည်းနည်းလူတိုင်းကနည်းနည်းဒီလိုမျိုးလှုပ်သွားတဲ့အခါကျတော့ဒီဥစ္စာပတိတိ tipping point ကိုရောက်ဖို့ကဖြစ်နိုင်တယ်နောက်ပြီးပူရောခုနပြောသလိုပဲ unity of command ပူပေါင်းဆောင်ရွက်ခြင်းရှိလာလို့ရှိရင်ဒါက tipping point ရောက်ဖို့ကအတိတ်ကြာ
unity of command ရှိလာတဲ့ဆိုရင်တော့ဒီနေ့အဖြစ်ဒါ battlefield situation ကတော်လှန်ရေးအင်အားစုတွေကအလေးသားလာတဲ့ဆိုရင်တော့ပြပကဒီဟာကိုပို့ပြီးတော့အန်ဟန်ဆီအောင်ကုညီပံပိုးလာလိုက်မယ်ထင်ပါလားအခုညီပိုများလာမလားတော့
အားဖြစ်နိုင်တယ်ဖြစ်နိုင်တယ်အစ်ကိုတို့အများအားမဲ့ winning team ကိုလူတွေကအများအား support လုပ်ချင်တယ်ဟုတ်တယ်ကမ္ဘာလုံးကအခုအချိန်မှာဟိုဗာတော်တော်များများညီမျိုးစုံနဲ့ပံ့ပိုးပေးနေတာရှိတယ် right ဟိုဗာလေတနက်ပြီးတော့မှပံ့ပိုးပေးတယ်လို့ဆိုတာကျမလုံးဝလက်မခံအခုပေါ်တော့ရှေ့တန်းမှာလုံနေတဲ့တော်လှန်ရေးရဲဘော်တွေကသူတို့ရဲ့တတိနဲ့ရဲရင်မှုကအရမ်းနဲ့ချီကျူးဖို့ကောင်းတယ်သူတို့ဒီလုံနေတဲ့ဥစ္စာကြီးကကဘာကျော်ပဲသူတို့မှာဆိုလို့ရှိရင် tactically ပေါ့နော် on the ground မှာကိုဒူးကိုချုံပြီးတော့တော်တော်လုံနိုင်တဲ့ဥစ္စာကအလေးစားစရာကောင်းတယ်ချီကျူးစရာကောင်းတယ်လို့ပြောလို့ရတယ်
ဥကြောဇန်သားရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့လူလူနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီခေါင်းကိုက်ဝေဒနာဆိုတာလူတွေအတော်များများမှာဖြစ်လေရှိတဲ့ရောဂါဖြစ်ပါတယ်ဘယ်လိုလက္ခဏာတွေကခေါင်းကိုက်ဝေဒနာပါလဲဘယ်လိုသတိထားကာကွယ်သင့်တယ်လဲဆိုတာတွေကိုလူလူနဲ့ကျမ်းမာရေးကဏ္ဍမှာဒေါက်တာတန်းစောဆွေးနွေးတင်ပြထားပါတယ်
ခေါင်းကိုက်ဝေဒနာဟာအကြောင်းမျိုးမျိုးကြောင့်ဖြစ်ပေါ်ခံစားရနိုင်တာပါခေါင်းကိုက်ဝေဒနာဖြစ်ပေါ်ခံစားရပြီဆိုရင်တာမန်အကြောင်းအရာတွေကြောင့်ဖြစ်နိုင်တယ်လို့အသက်အန္တရာယ်ကြုံတွေ့ရလောက်တဲ့ယောဂကြီးတွေကြောင့်လည်းဖြစ်ပေါ်ခံစားရနိုင်ပါတယ်ဘယ်လိုလက္ခဏာတွေပြရင်ခေါင်းကိုက်ဝေဒနာကိုသတိထားကုသသင့်ပါတယ်လဲလို့မေးကြည့်တဲ့အခါဒေါက်တာကောင်းမြတ်ကျော်ကအခုလိုရှင်းပြပါတယ
်ဒီခေါင်းကိုက်တဲ့လူတွေမှာသတိထားရမယ့်အချက်ပေါ့ reflex sign လို့ခေါ်တယ်အဲ့ဒါလို့ရှင်းဘာကြောင့်လဲဆိုတော့အဲ့ reflex sign တွေဒါရှိခဲ့မယ်ဆိုရင်ဒါကျွန်တော်တို့ကတခြားယောဂများကောင်းကြိုက်တာဒါတာမန်မဟုတ်ပဲね secondary headache များဖြစ်နေမလားဆိုတဲ့ဟာကိုဒါကျွန်တော်တို့ဒါထပ်ပြီးတော့ဟိုလေ့လာစုံစမ်းရမယ်ပေါ့နော်အဲ့လက္ခဏာတွေကဘာကျွန်တော်တို့အတူကောက်မှတ်လို့ရှိရင်ကျွန်တော်တို့က snoop 4ဆိုပြီးမှတ်တယ် snoop 4ပေါ့နော်အဲ့မှာ s ကဘာကိုပြောလဲဆိုတော့ဒါ systemic symptom တွေရှိသလား systemic symptom မှာဖြားတာတို့ဒီလူမှာဟိုခန္ဓာကိုယ်လေးချိန်ကျသွားတာတို့စသဖြင့်နှုံလာတာတို့စသဖြင့်အဲ့လိုပေါ့နော်ဒီ systemic symptom တွေရှိသလားအင်္ဂါကြတော့ပါလဲဆို neurology symptom ပေါ့ neurology symptom ဒါတကယ်ဟိုစမ်းတဲ့အခါမှာဒီဟိုကိုတချမ်းတိတ်သွားတာတို့နောက်ပြီးလို့ရှိရင်ဒါဒီမှာတက်တာတို့စသဖြင့်အဲ့လိုမျိုးဒီအုံနောက်နဲ့အောင်ကျော်ဘိုင်းဆိုင်ရာမှာစမ်းတက်လိုက်လို့တခုခုများတွေ့မလားပေါ့နောက်တစ်ခုကပါလဲဆိုလို့ရှိရင်ကျွန်တော်တို့ onset ကချက်ချင်းရုတ်ရက်ကြီးကောက်ဖြစ်တာတချို့တွေကပြောတယ်မှာမိုးကြိုးပစ်ချလိုက်သလိုပဲတန်တန် club ဆိုပြီးတော့တို့လို့ပြောကြတယ်အဲ့တော့အဲ့လိုမျိုးဖြစ်လာတဲ့လက္ခဏာတွေမှာဆိုရင်ဒါကျွန်တော်တို့ကထပ်ပြီးတော့ဟိုစုံစမ်းစစ်ဆေးပြီးတော့ဒါအောက်မှာတကယ် NDA မရှိပါဘူးဆိုတဲ့ဟာကိုကျွန်တော်တို့ဘယ်လိုပြောရမလဲဆိုတော့ဒါအရင်ဆုံးဖယ်ထုတ်ရမယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ပြောကြတဲ့ဥစ္စာကနောက် O တစ်ခုကတော့ onset after age of 50ပေါ့နော်အသက်50ကျော်တဲ့အခါမှာဖြစ်တာဘာကြောင့်လဲဆိုတော့အသက်50ကျော်တဲ့အခါမှာအသက်50မတိုင်ခင်တော့တစ်ခါမှဟိုခေါင်းမကိုက်ဘူး50ကျော်တဲ့အခါမှာဖြစ်လာပြီဆိုရင်ဒါကျွန်တော်တို့ကဒါအแทမှာဟိုအလုံးကျိတ်တင်များဖြစ်မလားဆိုတဲ့ဟာမျိုးစဉ်းစားရမယ်တခါကြလို့ရှိရင်ဒီဟိုပေါ့နှစ်ထင်သွေးရောရောင်ရမ်းတဲ့ GCA ဆိုတဲ့ပြဿနာတွေဒီကောင်တွေများရှိမလားဆိုပြီးတော့ဒါကျွန်တော်တို့ကဒါအရင်ဆုံးဖယ်ထုတ်ရလိမ့်မယ်နောက်တစ်ခုဟိုမှာပေါ့နော် P လေးလုံးကကျတော့ဗာလဲဆိုတော့ pattern change နဲ့ဒီမှာပထမ P ကဗာလဲဆိုလို့ရှိရင်ဒါအခုမှအစ်စ်ဖြစ်လာတာလားဒါမှမဟုတ်အရင်ကိုက်နေတဲ့ခေါင်းကိုက်တဲ့ပုံစံနဲ့အခုမှခေါင်းကိုက်တဲ့ပုံစံနဲ့ကွဲသွားတာမျိုးလားအဲဒီလိုမျိုးဟာကိုကျွန်တော်တို့စဉ်းစားရလိမ့်မယ်နောက်တစ်ခုက ဟို precipitate တဲ့ by vasava vasava ဆိုတာဘာကိုပြောလဲဆိုတော့ကျွန်တော်တို့ဟိုခန္ဓာကိုယ်မှာညှစ်ထုတ်လိုက်ရတဲ့ဟိုအာဘာပြောလဲဆိုတော့လုပ်ငန်းစဉ်တစ်ခုပုံမှာချောင်းဆိုးတယ်ဒါမှမဟုတ်ဒီခါကျတော့ရှင်တဲ့ဝင်းညှစ်သွားတယ်အဲ့လိုမျိုးပုံစံတွေမှာမခေါင်းပတ်တိုက်လာတယ်ဆိုလို့ရှင်ဒါရင်းလည်း treat ထားမယ့်အချက်တစ်ခုဖြစ်တယ်အဲနောက်တစ်ခုပါလဲဆိုလို့ရှင်ဒါ posterior aggravation လို့ခေါ်တယ် posterior aggravation ဆိုတာတချို့ကခေါင်းကအဲ့လိုမတက်ရက်လိုက်တဲ့အချိန်ကျမှကိုက်တယ်လို့တချို့ကခေါင်းငုံလိုက်တဲ့အခါခန္ဓာကိုယ်ကိုင်းလိုက်တဲ့အခါမျိုးမှာကိုက်တယ်လို့အဲ့လိုမျိုးမှာဖြစ်ပြီဆိုလို့ရှင်ဒါ treat ထားမယ့်အချက်တစ်ခုဖြစ်တယ်နောက်ဆုံး p တစ်ခုကတော့ papilla edema လို့ခေါ်တယ်ဒါပေမဲ့ဒါကတော့ဟို lunary နေတော့ဒါတော့မသိနိုင်ဘူးဒါဆန်းတဲ့ဆရာဝန်နေလည်းပဲသိနိုင်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ခေါင်းကိုက် lunar လာပြီဆိုလို့ရှင်ဒါမျက်လုံးကိုအမြဲတမ်းကြည့်ပြီးတော့နောက်ကမျက်လုံးရဲ့အာယုံကြောအခြေအနေကိုကျွန်တော်တို့အမြဲတမ်းတိုင်တန်လေးရှိရအဲ့အာယုံကြောရောင်နေပြီဆိုလို့ရှင်တော့ဒါတစ်ခုခုခေါင်းထဲမှာပြိနေတာမျိုးရှိသလားဆိုတာမျိုးကျွန်တော်တို့စဉ်းစားတယ်အဲ့ဒါတော့ဟိုတတိထားမဲ့ snoop 4ပေါ့နော
်ခေါင်းကိုက်ဝေးနာဟာအဖြစ်များတဲ့လက္ခဏာတစ်ခုဖြစ်ပါတယ်အဖြစ်များတဲ့ဝေးနာဆိုပေမဲ့ပေါ်ပေါ်ဆက်ဆက်သဘောမထားပဲလီးလက်မှန်မှန်နဲ့ကာကွယ်ကုသပေးဖို့လိုအပ်တယ်လို့ဒေါက်တာကောင်းမြတ်ကျော်ကအခုလိုတိုက်တွန်းအကြံပေးပါတယ
်ကျွန်တော်အချက်အလက်အဖြစ်ပြောရမယ်ဆိုလို့ရှင်တော့ဒါခေါင်းကိုက်ပြဿနာကအဖြစ်များတဲ့ပြဿနာတစ်ခုဖြစ်တယ်ကုသမှုနီးမဲ့လမ်းမဲ့လုပ်မယ်ဆိုလို့ရှင်ခေါင်းကိုက်ယောဂါအကြောင်းဖြစ်တတ်တဲ့ကျန်းမာရေးလူပူရေးစီးပွားရေးဝင်တော့ဝင်ဖို့ရောချနိုင်မှာဖြစ်ပါတယ်ဆိုတာကိုပြောချင်ပါတယ်
တမန်ကြောင်းရည်ကြောင်ခေါင်းကွက်ရည်နာဖြစ်ပေါ်ခံစားရပြီဆိုရင်အကြိုက်ခဲပြောက်ဆေးတွေအသုံးပြုံနဲ့တက်တာပြောက်ခင်းသွားနိုင်ပေမဲ့အသက်အန္တရာယ်ထိခိုက်နိုင်တဲ့အကြောင်းအရာတွေကြောင်ခေါင်းကွက်ရည်နာဖြစ်ပေါ်ခံစားရပြီဆိုရင်တော့ဆေးရုံဆေးကန်းကိုချက်ချင်းတွားရောက်ကုသမှုခံယူဖို့လိုနိုင်တာကြောင်ခေါင်းကွက်ရည်နာရဲ့တတိထားသင့်တဲ့လက္ခဏာတွေအကြောင်းကိုတည်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
အတန်းစော်ရဲ့လူလူနဲ့ဂျမ်းမာရီကနာဖြစ်ပါတယ်ခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာကျင်းပတဲ့ MMA ကိုကံပညာဘောင်းဆောင်လက်ဝဲပြိုင်ပွဲမှာကချင်တိုင်းသားအောင်လာအန်ဆန်းအနိုင်ရရှိသွားပါတယ် AFF ဖလားဘောလုံးပြိုင်ပွဲမှာတော့ထိုင်းအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာအပါအဝင်ပရီးမီးယားလိရာသီတဝက်ကြိုးချိန်မှာဘယ်အသင်းတွေကချန်ပီယံဖြစ်နိုင်ကြီးအလားအလာရှိဆုံးလဲဆိုတော့သုံးသက်ချက်တွေကိုကိုရန်နိုင်စူးစီးတင်ပြထားပါရခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးသတင်းလောက်ဖြစ်နေ
2022 AFF ASEAN Mitsubishi ဖလားဘောလုံးဖိုင်နယ်မှာတော့ထိုင်းတန်ကဗီယက်နမ်ကို3ဂိုးနှစ်ဂိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်ဗီယက်နမ်မှာကစားတဲ့ပထမအကြော်ပွဲမှာငကိုးစီတီဖြစ်ပြီးဒဏ္ဍာနေ့ကထိုင်းမှာဒုတိယအကြော်ပြန်ကစားတာမှာတော့ထိုင်းအသင်းကတကူကူမရှိနဲ့နိုင်ပြီးတော့နှစ်ပွဲပေါင်း3ဂိုး2ဂိုးနဲ့ချန်ပီယံဖြစ်သွားခဲ့တာပါထိုင်းအသင်းတော့တလုံးတည်းသောအနိုင်ဂိုးကိုတော့ပထမပိုင်း24မိနစ်မှာအကျဉ်းကောင်းဆောင်ဖီယက်တောင်ကပန်နယ်တီအေရီယာအပြင်ဘက်ကနေတန်သွင်းသွားခဲ့တာဖြစ်ပါတယ်ဒီဘက်မှာထိုင်းသင်းအနိုင်ရသွားတဲ့အတွက်ထိုင်းသင်းဟာဒီပြိုင်ပွဲကို5ချိန်မြောက်ဘူးဆွဲသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီဘက်ဘက်ကဘောလုံးပွဲတွေဘက်မှာတော့ဒီဘက်မှာ Premier League မှာ Manchester Derby နဲ့ London မြောက်ပိုင်း Derby ပွဲတွေကိုကစားခဲ့ကြပြီး Spain Super Flash Final မှာတော့ Real Madrid နဲ့ Barcelona တို့ဘောလုံးခဲ့ကြတာကြောင့်ပွဲကောင်းတွေဖြစ်ခဲ့ပါတယ်။ဒီနေ့ Super Flash Final ကိုတော့ Saudi Arabia နိုင်ငံ Real မြို့မှာကစားခဲ့ကြတာဖြစ်ပြီးတော့ Barcelona က Real Madrid ကို 3-2 နဲ့နိုင်ပြီးပိုဆွဲသွားခဲ့ပါတယ်။ဒါဟာ Barcelona နီးပြရှာပြီးအတွက်တော့ Barcelona နီးပြဖြစ်နဲ့ပထမဆုံးရတဲ့ Super Flash ဖြစ်ပါတယ
်။ Messi estoy muy satisfecho, muy contento porque ya sabía que a mí me importa mucho el com y cuando gané mi no
ကျွန်တော်တို့အတင်းကစားသွားတာနဲ့ပတ်သက်ပြီးကျွန်တော်အယံပျော်ပါတယ်။ဖလားရတာအတွက်ကိုပိုပြီးတော့ပျော်ပါတယ်။ဒါကကျွန်တော်အတွက်တော့သိအရေးကြီးပါတယ်။တချို့လူတွေကတော့ဒါအရေးမကြီးဘူးလို့ထင်ချင်းထင်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်အတွက်တော့အရေးကြီးလို့ပါတယ်။ဒီနေ့ကျွန်တော်တို့ကစားသွားတာကတော့ပုံမှန်ထက်ကိုပိုကောင်းပါတယ
်။ Real Nivea Angelotti ကတော့ဒီပွဲရှုံးရတာဟာတဦးချင်းအမားတွေကြောင့်ရှုံးတာဖြစ်တယ်လို့ပွဲပြီးမှာပြောပါတယ
်။ Lo que decía el partido son los errores que hemos hecho no estamos hemos sido acertado en la salida
ဒီပွဲရှုံးတာဟာစိတ်တက်ကြောက်ပွဲပေါ်ထားတဲ့သဘောထားကြောင့်မဟုတ်ပဲတူးချင်းအမှားတွေကြောင့်ရှုံးတာပါခြုံပြောရရင်တော့ကျွန်တော်တို့ကစားတာညံ့ပါလိမ့
်England Premier League ဖတ်မှာတော့ဒီတစ်ပတ်မှာ Manchester Derby နဲ့ London မြောက်ပိုင်း Derby ပွဲတွေကိုကစားခဲ့ကြပြီးတော့ Manchester United နဲ့ Man City တို့ပွဲမှာတော့ Man U ကနောက်ကနေလိုက်ကစားပြီးတော့2ဂိုး2ဂိုးနဲ့နိုင်သွားပါတယ်တနင်္ဂနွေနေ့ကလန်ဒန်ဒါဘီမှာတော့ဇယားထိပ်ကအာစနယ်က Spurs အသင်းကို အဝေးကွေးမှာငကူကူမရှိနဲ့နိုင်သွားတာကြောင့်ဆက်ရှစ်ပွဲကစားပြီးတဲ့အချိန်မှာဒုတိယနေရာကမန်စီးတီးထက်၈မှတ်အသာနဲ့ရာထိတ်ကဆက်ပြီးတော့ဥဆောင်နေပါတယ်။အခုလို၈မှတ်အသာနဲ့ဥဆောင်နေတာကြောင့်ချန်ပီယံဖြစ်ဖို့ခံမှန်းချက်တွေလည်းပိုပြီးတော့ကျဲကျဲလောင်လောင်ဖြစ်ပေါ်လာနေပါတယ်။ရာသီထောက်ဝကျိုးတဲ့အချိန်မှာအာဆနောအသင်းရဲ့ချန်ပီယံဖြစ်ရေးအလားအလာနဲ့ပရီးမီးယားလိဂ်ကိုဘောဆွဲနိုင်ခြေရှိတဲ့အသင်းတွေနဲ့ပတ်သက်ပြီးတော့ဆော့ကာဖော်လိုဂျာနဲ့အီရာကျုပ်ကုတော်မျိုးရဲ့အမြင်ကိုဖေးကြည့်ထားပါတယ
်။အာဆနယ်ကချန်ပီယံဖြစ်နိုင်လားဆိုရင်ချန်ပီယံဖြစ်နိုင်တဲ့အနေအထားမျိုးရှိတယ်။ဒါကြောင့်လဲဆိုတော့လီဗာပူးချန်ပီယံဖြစ်ခဲ့တဲ့ကာလကိုကြည့်မယ်ဆိုရင်မန်စီးတီးဟာမရှုံးသင့်တဲ့ပွဲတွေကိုရှုံးပြီးတော့လီဗာပူးကthe same map ချိန်ဆွမ်းပြနိုင်ခဲ့တဲ့ Liverpool ဒီနှစ်ပေါင်း30กว่าဝေးခဲ့တဲ့ Premier League မှာဘေးဖလားကိုရယူခဲ့တယ်။အဲ့လိုပဲ Arsenal ကလည်းအဲ့တုန်းက Liverpool လိုပဲဟိုဟန်ချက်လည်းညီရတတင်းနေရှိရခံစစ်ပွင့်လေနောက်တန်းအလုံးဟန်ချက်ညီရအဲရှေ့တန်းမှာဆိုရင်လည်း Martinelli, Saka တို့ကအကောင်းဆုံးပုံစံရနေတယ်။အဲဂျီဆက်မပါဝင်နိုင်ဘူးဆိုရင်တော့ Arsenal ဟာ Premier League မှာပွဲတိုင်းကိုသွင်းနိုင်ဆိုအတင်းတင်းပဲရှိတယ်အဲ့ဒါအာဆင်နယ်ပဲအာဆင်နယ်အတွက်တိုက်စစ်အားတာချက်ရှိနေတယ်ဆိုတော့မှဖြစ်တယ်လို့အာဆင်နယ်ခံစစ်ပိုင်းကလည်းတည်ငြိမ်လာတယ်စပွန်နယ်ပွဲမှာဆိုရင်လည်းကျွန်တော်တို့ဂိုးမပေးခဲ့ရပါဘူးတော့အာဆင်နယ်ကဟိုချန်ပီယံဖြစ်နိုင်လားပြောရင်ချန်ပီယံဖြစ်နိုင်တယ်မန်စီးတီးရောချန်ပီယံဖြစ်နိုင်ပြီလားဆိုတော့ဖြစ်နိုင်ခြင်းရှိတယ်အာဆင်နယ်တော့ချန်ပီယံကြီးဖြစ်နိုင်တော့ဘူးပေါ့ဗျအမှတ်ကွာဟချက်ကြောင့်ပေါ့မန်စီးတီးကတည်ငြိမ်မှုမရှိဘူးမန်စီးတီးရဲ့ပြဿနာဘာလဲဆိုတော့သူအာဆင်နယ်ကိုကြောက်ဖြတ်ဖို့လည်းသူစူးစမ်းရမှာဖြစ်တယ်လို့အနောက်ကမြို့ခံပြိုင်ဘက်ဒီမန်ချက်စတာမြို့ခံပြိုင်ဘက်မန်ယူရဲ့ကြောက်ဖြတ်ချက်ကိုမခံရဘူးလေသူ့မှာပြန်ကြည့်ရမယ်ဆိုတော့သူ့အနေနဲ့ကဒီအာဆင်နယ်မန်စီးတီးမန်ယူသုံးသင်းမှာပြည်အားအများဆုံးလို့ကျွန်တော်ထင်တယ်ပြည်အားအများဆုံးအသင်းတွေကချန်ပီယံဖြစ်ဖို့ကတော်တော်လေးကိုခဲယဉ်လို့ပါလေနော်
ဒါပြမဲ့ယူအသင်းကလည်းဒီတစ်ပတ်မှာမဲစီးတီးကိုနိုင်လိုက်တာကြောင့်မဲစီးတီးနဲ့တမတ်အခွာကိုရောက်လာပါတယ်။ဒါကြောင့်ပေါ်လုံးဝေပန်သူတချို့ကတော့ဒီနေ့ဖလားရနိုင်ခြင်းရှိတဲ့အသင်းတွေထဲမှာမဲယူအသင်းကိုထည့်လာသလိုမဲယူပရိသတ်တွေထဲမှာလည်းချန်ပီယံဖြစ်ဖို့မျှော်လင့်ချက်တွေလည်းတစားတဲ့တစပိုများလာနေပါတယ်။ဒီပေါ်မှာမဲယူနီးပြအဲရစ်တန်ဟိုက်ကတော့
Defense may dream but we not we have to keep our feet on the ground.
ပရိသတ်တွေအနေနဲ့စိတ်ကူးရင်မျှော်လင့်ခြင်းရင်မျှော်လင့်နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့လက်တွေ့ကျကျစဉ်းစားပြီးတော့ပွဲတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ဒီထက်မကတိုးတက်အောင်လုပ်ဖို့လိုပါတယ
်ဆိုတော့မယူသေးအနေနဲ့ပရိသတ်တွေမျှော်လင့်ထားသလိုဒီနှစ်မှာချန်ပီယံဖြစ်နိုင်တဲ့အနေအထားရောရှိနေပါပြီလား
မန်ယူချန်ပီယံဖြစ်နိုင်လားဆိုတော့ထပ်ထပ်စဉ်းစားလို့ရတယ်။ဒါကြောင့်လဲဆိုတော့မန်စီးတီးနဲ့မန်ယူရဲ့အမှတ်ကွန်အချက်ကတမတ်လောက်တပည့်ရှိရတဲ့အခါကျတော့သူထပ်ထပ်စဉ်းစားလို့ရတယ်မန်ယူ။ဒါပေမဲ့မန်ယူကျွန်တော်သိုးရင်ရဲ့အပိုင်းကမန်ယူမှာဟိုအဓိကကစားသမား3ယောက်ပဲရှိတယ်။အကန်စင်မီယိုရယ်ကျွန်တော်တို့ဒီရာဒီကြောင့်မှတူမတူအောင်ခြေစွမ်းပြလာတဲ့ Rashford ရဲ့ခွန်နန်ဒက်စ်ပဲ။အဲဒီ3ယောက်တည်းကတယောက်နဲ့ယောက်လောက်တော့ဒါရရသွားမယ်ဆိုရင်မန်ယူရဲ့အခြေအနေကဘယ်လိုရှိမလဲဆိုတော့ကျွန်တော်စိတ်ဝင်စားမိတယ်။ဒီ3ယောက်တည်းအကောင်းဆုံးပုံစံရနေပြီးတော့ချန်ခိုင်မှုဘိုင်းလည်းကောင်းနေပြီဆိုရင်မန်ယူဟာဒီတန်းလက်ထက်မှာဒီစနစ်ပိုင်းဆိုင်ရာကိုစီကန်တကြကစားလာနိုင်တော့ဖို့လို့ရလက်ကောင်းနေရလာတော့အခုစ9ဝဲစတိုက်လိ9ဝဲစတိုက်ကိုနိုင်ထားတယ်။မန်ယူကိုလည်းရှော့တ်လို့မရဘူး။ဒါပြမန်ယူမှာမေးခွန်းထုတ်စရာကအဲ့လိုမျိုးကစားအဓိကကစားသမား3တန်ရပါရင်ဘာဖြစ်မလဲဆိုတော့အာဆင်နယ်မှာလည်းအလားတူမေးခွန်းထုတ်စရာရှိနေတယ်အဓိကကစားသမား3လောက်တန်ရရသွားပြီဆိုရင်အာဆင်နယ်တရင်းကောင်ဝေးဖြစ်သွားမလားအဲ့မှာမန်စီးတီးကပြန်ကြော်တက်မလားအဲ့လိုမျိုးပေါ့ဒါပေမဲ့ကျွန်တော်အနေနဲ့တော့ဒီအချိန်မှာချန်ပီယံဖြစ်ဖို့အလားအလာအကောင်းဆုံးနဲ့အတည်ငြိမ်ဆုံးအသင်းကအာဆင်နယ်လို့ထင်ပါတယ်
အဲ့ဒီကမန်ကောက်မြို့မှာကျင်းပခဲ့တဲ့ MMA 1 Championship ကုကံပညာတိုင်းပေါင်းစုံပြိုင်ပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသားအောင်လအန်ဆာအနိုင်ရသွားပါတယ်။မန်ကောက်မြို့မှာဇန်နဝါရီ14ရက်နေ့စနေနေ့ကကျင်းပခဲ့တာမှာတော့အောင်လကဘရဇိုကဂျိုဘာထူကောက်ပါအောက်ကိုပထမအချီမှာပဲဒိုင်ပွဲရက်နဲ့အနိုင်ရသွားခဲ့ပါတယ်။ဝဲစားပြီး10မိနစ်ကျော်ကျော်မှာပဲအောင်လကကောက်ပါအောက်ကိုလဲချပြီးတော့အပေါ်ကနေဖီထိုးပြီးဒိုင်ပွဲရက်နဲ့အနိုင်ရသွားတယ်ဆိုတာထင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေခင်ဗျာ
က
ကိုရနိုင်တင်ဆက်တဲ့တပတ်တွင်ထူးခြားတဲ့အားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လင်းချက်တွေနဲ့ပတ်သက်လို့စာရေးသားပေးဖို့ခြင်းကျွန်တော်တို့စီကိုလည်းစာရေးသားနိုင်ပါတယ်
အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကိုFacebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်းFacebook စာမျက်နှာမှာ
နောက်တနည်းကတော့ဗီအိုအီမြန်မာအီးမေးလ်လိပ်စာဘမ်းမီဆက်ဗီအိုအီနျူးစ်.com ဒါမှမဟုတ်ရင်လေဗီအိုအီမြန်မာဖေ့စ်ဘွတ်မက်ဆန်ဂျာကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်
ော့အီးမေးလ်နဲ့တောင်းခံနေပါတယ်ခင်ဗျာကျွန်တော် VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကထည့်ပြောပြမှာဖြစ်ပါတယ်ဗျာနိုင်ငံတကာပိတ်ဆို့အရေးယူမှုတွေခံရပြီးအချမ်းဘက်ပဋိပက္ခတွေပြင်းထန်နေတဲ့အတွက်စီးပွားရေးထိုးကျနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကနောက်ပြန်ဆုတ်ပေးပြီးအရေးချင်းရှိတဲ့ခေါင်းဆောင်တွေကိုတိုင်းပြည်ကိုဥဆောင်ဝင်ပေးဖို့မြန်မာစစ်တပ်အနေနဲ့စဉ်းစားသင့်တယ်လို့အင်ဒိုနီးရှားရဲ့အကြီးတန်းဝန်ကြီးတူဦးလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းတူဦးလည်းဖြစ်တဲ့ဝန်ကြီးလူဟတ်ပန်ချီချန်ကဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမှာဗိုလ်ထုနေကမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောကြားရမှာထည့်သွင်းပြောကြားခဲ့ပါတယ်မြန်မာစစ်တပ်အတွက်စစ်လက်နဲ့ဒါမှမဟုတ်စစ်ပတ်ဆိုင်ရာအတွက်အသုံးပြုနိုင်မဲ့အရာတွေကိုလွှဲပြောင်းပေးအပ်တာမျိုးစင်ကာပူနိုင်ငံကခွင့်ပြုထားတာမျိုးမရှိတဲ့အကြောင်းစင်ကာပူနိုင်ငံဂျာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေမှာအသုံးပြုတဲ့စစ်ကောင်စီရဲ့လက်နက်ပစ္စည်းတွေထုတ်လုပ်ရမှာစင်ကာပူအပါအဝင်နိုင်ငံပေါင်း73နိုင်ငံထဲမှနေကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ SACM ခေါ်မြန်မာနိုင်ငံဆိုင်ရာအထူးချံပေးကောင်စီကတင်းလာနေမှာအစိုးရခန်းစားထုတ်ပြန်ခဲ့တာကိုစင်ကာပူနိုင်ငံသားဌာနကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းစွန်ကလာပြည်နယ်ဟရယံမြို့ကတဆင့်မလေးရှားနိုင်ငံတဲကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာ30လောက်ပါတဲ့လူကုန်ကူးလာတဲ့ကားတစ်စီးဖတ်ထလွန်နဲ့ဖတ်ထလွန်မြို့နယ်ထဲမှာတိမ်ပေါက်ခဲ့တာကြောင့်တချို့ထိခိုက်ဒဏ်ရာရရှိပြီးကားပေါ်မှာပါလာသူတွေကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒီနိုင်ငံသားတွေကိုလူကုန်ကူးသူတွေကမလေးရှားနိုင်ငံကိုပို့ဆောင်လို့ခေါ်လာတာဖြစ်တယ်လို့မြန်မာအလုသမားရေးလှုပ်ရှားသူတွေကပြောဆိုပါတယ်သေဆုံးသူတွေရှိတယ်လို့သတင်းထွက်ပေါ်ခဲ့ပေမဲ့လည်းတိကျအတည်ပြုနိုင်ခြင်းတော့မရှိပါဘူးယူကရိန်းနိုင်ငံမှာဗိုလ်ထုမျိုးကမြို့တော်ခီယက်ဖ်ရဲ့အပြင်ဘက်မှာရဟယံတစည်းပစ်ကြတဲ့အတွက်ပြည်ထရေးဝန်ကြီးအပါအဝင်ဆလူသေဆုံးသွားခဲ့ပါတယ်ဒီသေဆုံးမှုကမတော်တဆမှုကြောင့်ဆိုရကျစစ်ကြောင့်ဖြစ်ရတာဖြစ်တယ်လို့သမရဇာလင်စကီကတော့ပြောဆိုခဲ့ပါတယ်ခင်ဗျာကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုစော်မူကျော်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်ကြားသားပတင်းနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းလိုမီတာ3248လိုင်းလမ်းမီတာ190ပြင် VO ရဲ့ Facebook YouTube စာမျက်နှာတို့ကပါတိုက်ရိုက်တင်ဆက်ခဲ့တာပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကွာပြီးတော့လူအင်ဆန္ဒတွေပြေဝနိုင်ကြပါစေ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.